Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရ2015ခုနှစ်မတ်လ20ရက်ပုတ်ထူးနေ့ညဖက်9:30နာရီစီစဉ်တွင်စတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းကျိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင်။မနန်းလောပါ။အခုညပိုင်းစီစဉ်တွင်တာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဟုပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံကထွက်ပြေးလာသူတွေလည်းပါတယ်လို့ပြောနေတဲ့လေစီပြေဒုက္ခသည်တွေကိုယာယီခေါ်လုံဝင်ပေးဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့သဘောတူလိုက်ကြပါတယ်။ UN နျူကလ িয়ার ရေးကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်မှာနိုင်ငံကစုံစမ်းစစ်ဆေးသူတွေ UN သိပ္ပံပညာရှင်တွေနဲ့တွေ့ခွင့်စစ်စခန်းတွေကိုတွားခွင့်နေမပေးနိုင်ဘူးလို့ UN ဘာသာရေးကောင်ဆောင်ကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တို့ကြီးညာပေးမှာပါ
။ကောင်းပါပြီရှင်။မြန်မာပௌဒ္ဓဘာသာဝင်မိမများအထူးထိမ်းမြားခြင်းဆိုင်ရာဥပဒေကြမ်းကိုအမျိုးသားလွတ်တော်မှာပြန်လည်ဆွေးနွေးနေရမှာဥပဒေကြမ်းမှာစာသားတချို့ပြင်ဆင်ဖို့လွတ်တော်ဥပဒေကြမ်းကော်မတီမှာဒီနေ့ကြာနာပွဲပြုလုပ်ပါတယ်
။အဲကျွန်တော်တို့ဒီဥပဒေတစ်ခုပြဋ္ဌာန်းပြီးပြီဆိုရင်ဒီဥပဒေဟာကျွန်တော်တို့ဟိုနိုင်ငံလူနဲ့နိုင်ငံသားတွေအပေါ်မှာအကျိုးရှိဖို့တော့လိုတယ်။နောက်ဒီဥပဒေရဲ့တည်ရောက်မှုကျွန်တော်တို့ရှိဖို့
အမျိုးသားလွတ်တော်အမတ်ဦးသိန်းဆွေးပါရှင်။အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်ကြားပြင်းတဲ့အတွင်းမှာမှုရစ်စေဝါစိုက်ပျိုးသုံးဆွဲမှုအများလာတဲ့အခြေအနေတင်ပြချက်နဲ့ထိုင်းနိုင်ငံကကမကထလုပ်ကျင်းပမဲ့ရွှေပြောင်းဝင်ရောက်သူများဆိုင်ရာစီဝေးပွဲကိုတည်ရောက်မဲ့အကြောင်းမြန်မာအစိုးရကအတည်ပြုပြောဆိုတဲ့သတင်းပြန်လည်တင်ပြချက်တွေကိုလည်းတင်ပြသွားမှာပါ။ဒုတိယပိုင်းနိုင်ငံဘက်မှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ပုထိုးနေညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါအောင်ရှင်
။အရှိတောင်အရှဒေသပင်လယ်ပြင်မှာမျောနေကြတဲ့ရွှေပြောင်းနေထိုင်သူတွေနဲ့လူမောက်ခုတ်ကူးခံရသူထောင်ပေါင်းများစွာအရေးနဲ့ပတ်သက်လို့ဘန်ကောက်မြို့မှာဆွေးနွေးမဲ့ညီလာခံကိုမြန်မာနိုင်ငံနဲ့တရားဖို့စီစဉ်နေတယ်လို့မြန်မာနိုင်ငံခြားရေးဥက္ကဋ္ဌဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်
။ So we need to solve this problem together.So for us
ပြဿနာကိုလက်တွဲဖြေရှင်းဖို့လိုအပ်နေတဲ့အတွက်မေလ29ရက်နေ့ကျင်းပမယ့်ညီလာခံကိုမြန်မာနိုင်ငံကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလို့စဉ်းစားထားတဲ့အကြောင်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်ကျော်ကဘန်ကောက်မြို့မှာသတင်းတောက်တီကိုပြောဆိုသွားခဲ့တာပါမြန်မာနိုင်ငံကထွက်ပြေးလာသူမွတ်စလင်ရိုဟင်ဂျာတွေလက်ပါဝင်တယ်လို့ပြောဆိုနေကြတဲ့ပြဿနာနဲ့ပတ်သက်လို့နိုင်ငံတကာကဝေဖန်တာတွေခံနေရတဲ့မြန်မာနိုင်ငံကတော့လေစီပြေးတဲ့သူတွေကိုအကူအညီပေးဖို့အသင့်ရှိတဲ့အကြောင်းမနေ့ကပဲမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မနက်ဖြန်မြန်မာနိုင်ငံကိုသွားမဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဆိုရင်လေသူခီးစဉ်တွင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာလေစီပြေးဒုက္ခသည်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့ဒီကနေ့အင်ဒိုနီးရှားနိုင်ငံချက်ကတာမြို့တော်မှာသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။ဒီချိန်ထဲမှာပဲလေစီထွက်ပြေးနေတဲ့ဒုက္ခသည်တွေကိုယာယီခေါ်လုံဝင်ပေးဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကတော့ဒီကနေ့မှာပဲသဘောတူလိုက်ကြပါတယ်။စောပိုင်းမှာဒုက္ခသည်တွေကိုလက်ခံဖို့တွန်းဆုံနေကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့မလေးရှားနိုင်ငံကဒီကနေ့စီဝဲပြီးမှပဲဆုံးဖြတ်ချက်ကိုကြေညာခဲ့ကြတာပါ။သဘောတူညီချက်အရခမန်းကြီးလေစီပြေဒုက္ခသည်9000လောက်ကိုလူသားချင်းစာနာတဲ့အကူအညီတွေဆက်လက်ပေးရသမှာဖြစ်တယ်လို့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးအနီဖာအမန်ကပြောပါတယ်။ပြည်내နေရာချထားရေးနဲ့နေရာရင်းပြည်내ပို့ဆောင်ရေးလုပ်ငန်းတွေကိုနိုင်ငံတကာအတန်းဝန်းကဆောင်ရွက်သွားမယ်ဒီနေ့တာကာလအတွင်းယာယီနေထိုင်ခွင့်ပေးဖို့လည်းသဘောတူတဲ့အကြောင်းပြောဆိုခဲ့တာပါ။ထိုင်းနိုင်ငံကတော့ခေလုံဝင်ပေးကိစ္စနဲ့ပတ်သက်လို့တစုံတရာမပြောခဲ့ပေမဲ့လူသားချင်းစာနာတဲ့အကူအညီတွေနဲ့နေထိုင်မကောင်းဖြစ်သူတွေကုန်းပေါ်မှာစိတ်ကူးသခံယူနိုင်အောင်အကူအညီပေးမယ်လို့သာပြောဆိုသွားခဲ့ပါတယ်
။ကုလသမဂ္ဂဒွင်းမှုချုပ်မစ္စတာဘန်ကီမွန်အလဲဖတ်လာရောက်ဖို့အတွက်ဖိတ်ကြားထားတာကိုမြောက်ကိုရီးယားဘက်ကရုတ်တရက်ပယ်ဖျက်လိုက်ပါတယ်။တန်တမန်တွေကလည်းတဆင့်နောက်ဆုံးအချိန်ကျမှအကြောင်းကြားလာခဲ့တာဖြစ်ပြီးအကြောင်းပြချက်တစုံတရာလည်းမပေးဘူးလို့9ရက်ကြာခီးစဉ်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အတွင်းမှုချုပ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။မြောက်ကိုရီးယားရဲ့အဆုံးဖြတ်ချက်ဟာအမတန်မှစိတ်မကောင်းစရာဖြစ်ရပါပဲ။ကုလသမဂ္ဂရဲ့အတွင်းမှုချုပ်ဖြစ်တဲ့ကိုရီးယားကျွမ်းဆွင်တဲ့ဒေသရင်းမှာငြိမ်းချမ်းတည်ငြိမ်မှုရရှိရေးနိုင်ငံတကာတိုင်းဝမ်နဲ့လက်တွဲဆောင်ရွက်ဖို့အတွက်မြောက်ကိုရီးယားကိုဆက်လက်တိုက်တွန်းအားပေးမယ်ဂျိုးပေါင်းမှုတွေကိုတော့ဆွမ်းလွန်မှာမဟုတ်ဘူးလို့လည်းပြောပါတယ်။တောင်နဲ့မြောက်ကိုရီးယားကိုခွဲခြားထားတဲ့စစ်မဲ့ဆုံဒေတာအနီးမှာရှိတဲ့ကေဆောင်းဆက်မှုဇုံကိုအတွင်းမှုချုပ်ကြက်သက်ပရင်းနေမှာတွားရောက်ဖို့အတွက်အစောပိုင်းကစီစဉ်ထားတာပါ။တောင်မြောက်ကိုရီးယားနှစ်နိုင်ငံပူးတွဲလှုပ်ဆောင်နေတဲ့ဆက်မှုဇုံကိုစီစဉ်ထားတဲ့အချိန်တွားပြင်မယ်ဆိုရင်တော့ဒါဟာကုလသမဂ္ဂအတွင်းမှုချုပ်တဦးအနေနဲ့မြောက်ကိုရီးယားနိုင်ငံကို20ကျော်အတွင်းမှာပထမဆုံးချိန်ဖြစ်တဲ့တွားရောက်တာဖြစ်ပါလိမ့်မယ်။ နှစ်နိုင်ငံခြားကစစ်မဆုံးကိုဖျက်ပြီးမြောက်ကိုရီးယားနိုင်ငံကိုနောက်ဆုံးသွားခဲ့တဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ကဘူထရပ်စ်ဘူထရပ်စ်ဂါလီဖြစ်ပြီး1993ခုနှစ်တုန်းကသွားရောက်ခဲ့တာဖြစ်ပါတယ်
နျူကလ িয়ার လက်နက်ကိုအရွယ်သေးသေးဖြစ်အောင်အောင်မြင်မြင်ထုတ်လုပ်နိုင်ပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်ဒီလိုလုပ်နိုင်တဲ့ဆိုတာသိကြရတဲ့ဆိုရင်တော့ဒါကဒုံးကျည်တွေမှာနျူကလ িয়ার တက်ပြီးပြင်းထန်အောင်လုပ်နိုင်မယ်အဓိကခြေလှမ်းတစ်ရက်လည်းဖြစ်လာပါလိမ့်မယ်အရွယ်သေးအောင်ချုပ်နိုင်လာပြီးနီလန်အမျိုးမျိုးနဲ့နျူကလ িয়ার တက်ခတ်မှုတွေလုပ်နိုင်တဲ့အဆင့်ကိုရောက်နေတာကြာပြီလို့လည်းမြောက်ကိုရီးယားအမျိုးသားကာကွယ်ရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ကိုရီးယားဗဟိုသတင်းဌာနရဲ့မှာဖော်ပြခဲ့တဲ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားရဲ့တာဒူတာလတ်နဲ့တာဝဲပြစ်ဒုံးကျည်တွေကတိကျမှုအားကောင်းတဲ့အဆင့်ကိုရောက်နေပြီလို့လည်းဖော်ပြထားပါတယ်။အရွယ်သေးငယ်အောင်ချုပ်ထားတဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်နိုင်တဲ့အကြောင်းမြောက်ကိုရီးယားရဲ့ကြေညာချက်ကဒါပထမဆုံးတော့မဟုတ်ပါဘူး။2013ခုနှစ်တတိယကြိမ်နျူကလ িয়ার စမ်းသပ်မှုတွေလုပ်ပြီးတဲ့နောက်ပိုင်းမှာလည်းချုပ်ထားတဲ့ပုံပြီးပုံမှုပေါ်ပါတဲ့နျူကလ িয়ার ကိရိယာကိုအသုံးပြုခဲ့တဲ့အကြောင်းမြောက်ကိုရီးယားကကြေညာခဲ့ဥပါတယ်။အခုနောက်ဆုံးကြေညာချက်ကအရင်ပြောကြားချက်ကိုပုံပြီးခိုင်မာအောင်လုပ်တဲ့သဘောမျိုးဖြစ်လိမ့်မယ်လို့လည်းမာဖီယာလေးလာရေးဆိုင်ရာနိုင်ငံတကာသိပ္ပံကသပြမြန်ရှင်တူကပြောဆိုခဲ့ပါတယ်။ဒါပြင်မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုတကယ်တမ်းသိအောင်ချုပ်နိုင်တာဟုတ်မဟုတ်အသေးချာမသိရသေးပေမဲ့ဒီလိုဖြစ်အောင်ကြိုးစားနေတာကတော့အချိန်ကြာနေတာမို့ဖြစ်မယ်ဆိုရင်လည်းဖြစ်နိုင်တယ်ဆိုပြီးတော့လည်းသုံးသပ်ခဲ့ကြပါတယ်
။အီရန်နျူကလ িয়ার ရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်မှာနိုင်ငံတကာစုံစမ်းစစ်ဆေးသူတွေအီရန်သိပ္ပံပညာရှင်တွေနဲ့တွေ့ဆုံခွင့်စစ်စခန်းတွေကိုတွားရောက်ခွင့်ကိုတော့မပေးနိုင်ဘူးလို့အီရန်ဘာသာရေးခေါင်းဆောင်အယတ်ဒူလာအာလီခါမီနီကပြောဆိုလိုက်ပါတယ်။တခြားအလွန်ကျွံတောင်းဆိုမှုတွေကိုလည်းလက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။အီရန်နိုင်ငံနဲ့အမေရိကန်ဗြိတိန်ပြင်သစ်ရုရှားတရုတ်ဂျာမနီနိုင်ငံတို့ကစစ်ဆန်ညှိနှိုင်းသူတွေကတော့အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုရှော့ချပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေရဲ့အရေးယူဒဏ်ခတ်မှုတွေကိုရှော့ချဖို့အတွက်နောက်ဆုံးသဘောတူညီချက်အသေးစိတ်ရေးဆွဲနိုင်ရေးအတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်။အခြေခံလုပ်ငန်းစဉ်မူပေါင်းချက်ကိုတော့ပြီးခဲ့တဲ့လတည်းမှာပဲသဘောတူညီမှုရခဲ့ကြသလိုဇွန်လ30ရက်နေ့နောက်ဆုံးထားပြီးသဘောတူညီချက်ရနိုင်ဖို့လည်းရည်မှန်းထားကြတာပါ။အီရန်နဲ့အနောက်အစုနိုင်ငံတွေကကျွမ်းကျင်သူတွေရဲ့ဆွေးနွေးပွဲတွေကိုတော့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့လည်းဆက်ပြီးပြုလုပ်ခဲ့ကြပါတယ်။အီရန်နိုင်ငံကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေဟာဆေးဘက်ဆိုင်ရာသုတေသနနဲ့စွန့်ရင်ထုတ်လုပ်ရေးအတွက်ငြင်းချမ်းတဲ့ရည်ရွယ်ချက်နဲ့သာဖြစ်တယ်လို့ပြောဆိုထားပြီးနျူကလ িয়ার လက်နဲ့ထုတ်လုပ်ဖို့မဟုတ်ဘူးလို့ပြောဆိုထားတာပ
ါ။ VOA American အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ဒူနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ UN နိုင်ငံနောက်ပိုင်းကရာမဒီမျိုးကို IS သူကြွရဲ့လက်ကနေပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းမဲ့ဆုံးဖြတ်ချက်နဲ့အီရတ်ဝန်ကြီးချုပ်ကိုအမေရိကန်ဆွေရကအားပေးထောက်ခံသွားမှာဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားကထပ်မံကြေညာပြောကြားလိုက်ပါရဲ့။ဒါတလုံးမှာတော့ယူရက်တပ်ဖွဲ့ရင်းနဲ့ရှီယာပြည်သူစစ်တေရာမဒီမျိုးအနီးအနားမှာအင်အားဖြည့်ထားကြပါရဲ့။ယူရက်တပ်ဖွဲ့ရင်းနဲ့ပြည်သူစစ်တေဟာတိခရစ်မျိုးသိမ်းတိုက်ပွဲကိုအောင်မြင်မြင်လုပ်ခဲ့ကြဝိမဲ့ရာမဒီမျိုးသိမ့်ပိုင်မဲ့တိုက်ပွဲကတော့ပိုပြီးခက်ခဲနိုင်တယ်လို့လည်းပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရန်ကမနေ့တုန်းကပဲပြောဆိုထားတာပါ။ဒါကလည်းယူရက်တပ်ဖွဲ့တွေမြို့ပေါ်နေထွက်ပြေးစဉ်ကအမေရိကန်ဆက်လက်နဲ့အုံဆောင်အများအပြားကိုချမ်းရစ်ထားခဲ့တာကြောင့်လို့လည်းပြောဆိုခဲ့ပါတယ်။ညပေါင်းများစွာတက်ခတ်ခဲ့ပြီးတဲ့နောက် IS သွေးကြွတွေကပြီးခဲ့တဲ့တနင်္ဂနွေနေ့မှာပဲရမ်ဘီမျိုးကိုသိမ်းပိုက်လိုက်တာဖြစ်ပြီးယူရက်တာဝန်ရှိသူတွေကတော့တိုက်ပွဲအတွင်းလူ900လောက်သေဆုံးသွားတဲ့အကြောင်းပြောဆိုခဲ့ပါတယ်။နောက်ပိုင်းမှာတော့ယူရက်တပ်ဖွဲ့တွေမြို့ရှိပိုင်းကိုစုခွာခဲ့ကြပြီးအစိုးရတပ်နဲ့ပူးပေါင်းတပ်ဖွဲ့ဝင်မှုယူရက်ဝန်ကြီးချုပ်ဟေရာအယ်ဘာဒီကအကူအညီတောင်းခံခဲ့တာကိုပြည်သူစစ်တွေကလက်ခံခဲ့ပြီးနောက်မှာပဲမြို့သိမ်းစစ်ဆင်ရေးအတွက်ရမ်ဘီမျိုးအနီးနားမှာစုဝေးနေကြတာပါ။ရမ်ဒီမျိုးကိုစစ်သွေးကြွတွေသိမ်းပိုက်လိုက်တာကြောင့် IS ဖွဲ့ကိုအမေရိကန်ကဦးဆောင်ပြီးလေကြောင်းကနေတက်ခတ်နေပေမဲ့မြေပြင်တပ်ဖွဲ့တွေကိုအတုံးမပြူဖို့ဆုံးဖြတ်ထားတဲ့အီရန်ရဲ့အမေရိကန်သမ္မတအိုဘားမားရဲ့မူဝါဒကိုအပြင်းထန်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။
IS စစ်သွေးကြွအဖွဲ့နဲ့ပူးပေါင်းမှုအတွက်ပ ကြည်ပခီးထွက်ခွာဖို့ပြင်နေတယ်လို့တန်လျာရှိတဲ့လူငယ်ဆယ်ဦးကိုကနေဒါရဲတွေကမွန်ထရီယယ်လေဆိပ်မှာဖမ်းဆီးလိုက်ပါတယ်သူတို့ကိုမွန်ထရီယယ်နိုင်ငံတကာလေဆိပ်မှာပြီးခဲ့တဲ့သတင်းပတ်ကုံကဖမ်းဆီးခဲ့တာဖြစ်ပြီးသူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုရုပ်သိမ်းခဲ့တယ်လို့ကနေဒါတာဝန်မြင်းစည်းရဲတပ်ဖွဲ့ကမနေ့ကအင်ကာညာပိုင်းမှာပြောပါတယ်ဖမ်းဆီးထားသူတွေရဲ့မိသားစုဝင်တွေနဲ့တငယ်ချင်းတွေကိုမင်းမြန်းဓာတ်တွေလုတ်ခဲ့ပေမဲ့အခုထိတော့ဘသူ့ကိုမှတရားဆွဲဆိုတာမရှိသေးဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်ရဲကထုတ်ပြန်တဲ့ကြေညာချက်မှာတော့အခုဖမ်းထားတဲ့လူငယ်တွေရဲ့မိသားစုဝင်တွေဟာသူတို့သားသမီးတွေရဲ့လုံရံနဲ့ပတ်သက်ပြီးနားလည်နေအောင်ကြိုးစားနေရတဲ့အခက်အခဲကြုံတွေ့နေရခြင်းမျိုးမှာသူတို့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုလေးစားကြဖို့သတင်းမီဒီယာတွေကိုပန်ကြားထားပါတယ်။ကနေဒါနိုင်ငံမှာလူငယ်တွေနိုင်ငံရခြားကိုသွားပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွေရဲ့တချို့ဒေသတွေကနေမျိုးတွေကိုထိန်းချုပ်ထားတဲ့ IS စစ်သွေးကြွအဖွဲ့တွေနဲ့တွားရောက်ပူးပေါင်းနိုင်တယ်လို့သတိပေးချက်တွေကိုအာဏာပိုင်တွေကထုတ်ပြန်ထားတာပါ။ January လတည်းမှာပဲကနေဒါနိုင်ငံသားလူငယ်6ယောက်လောက်ဟာဆီးရီးယားကိုသွားပြီး IS အဖွဲ့နဲ့ပူးပေါင်းဖို့အတွက်တူရကီကိုသွားခဲ့ကြတယ်လို့အာဏာပိုင်တွေကယုံကြည်ထားပါတယ်။အဲ့ဒီချိန်ကစပြီးဂျီဟတ်အဖွဲ့တွေနဲ့ပူးပေါင်းဖို့အတွက်နိုင်ငံရခြားကိုတွားရောက်ဖို့ကြိုးစားနေတယ်လို့တန်လျာရှိတဲ့လူငယ်အများပြားကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်
။ Tunisia နိုင်ငံကအမျိုးသားပြလိုက်မှာလူပေါင်း22ယောက်သေဆုံးခဲ့တဲ့မလ18နေ့ကကျင်းပတက်ကတ်မှုနဲ့ဆက်နွယ်သူဖြစ်တန်လျာရှိသူမော်ကိုနိုင်ငံသားတူကိုဖမ်းဆီးလိုက်ကြောင်းအီတလီရဲတပ်ဖွဲ့ကပြောပါတယ်။အီတလီနိုင်ငံမီလန်မြို့အနီးကကကျန်ရဂျီယန်နိုမြို့မှာအသက်22နှစ်အရွယ်တန်လျာရှိသူကိုဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကဒီကနေ့မှပဲသတင်းနောက်တီကိုပြောဆိုလိုက်တာပါ။ကျင်းပမှုတပ်ဖြည့်ရေးအထူးရဲတပ်ဖွဲ့ရဲ့ဖမ်းဆီးမှုနဲ့ပတ်သက်တဲ့အသေးစိတ်တွေကိုဒီကနေ့နောက်ပိုင်းဆက်လက်ထုတ်ပြန်သွားလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အဲစစ်သွေးကြွအဖွဲ့ကတော့ဂျူနီရှာနိုင်ငံဂျူနစ်မြို့တော်ကပြလိုက်မှာဘတ်စကားပြင်းနဲ့ရောက်လာတဲ့ကမ္ဘာလယ်ခီးစွားလေးကိုတက်ခတ်ခဲ့ပြီးပြလိုက်စာအုပ်တွင်မှာပါပြစ်ခတ်ခဲ့ရတဲ့အချမ်းဖက်တက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားတာပါအခင်းဖြစ်ပေါ်ရမှာတက်ခတ်သူနှူးကိုရဲတပ်ဖွဲ့ကအသေးဖမ်းဆီးမိခဲ့တယ်လို့တက်ခတ်မှုနဲ့ဆက်နေပြီးနောက်ပိုင်းဖမ်းဆီးမှုတွေလည်းအများအပြားရှိခဲ့ပါတယ်
ယူကရိန်းနိုင်ငံဟာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့တင်တာမကပဲရုရှားနယ်မှာတကယ့်စစ်ပွဲကိုဆင်နွှဲနေရတယ်လို့ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံကစစ်ရေးတိုက်ခိုက်မှုလုပ်ဖို့ပြင်ဆင်နေတယ်လို့သူယုံကြည်ကြောင်းမစ္စတာပိုရိုရှန်ကိုက BBC မေးမြန်းခန်းတစ်ခုမှာသတိပေးလိုက်တယ်လို့ယူကရိန်းဘက်ကဒီအတွက်အသင့်ပြင်ထားရမယ်လို့ဆိုပါတယ်။ဒါအပြင်ရုရှားဘက်ကတမင်ရန်ဆလိုင်းနှံမဲ့ဘယ်လိုအခွင့်အရေးမျိုးကိုမှယူကရိန်းဘက်ကပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်။စနေနေ့ကယူကရိန်းအရှေ့ပိုင်းဒေသမှာရုရှားစစ်သားနှစ်ယောက်ကိုဖမ်းမိလိုက်တာဟာအဲ့ဒီဒေသတွေကခွဲထွက်ရေးသမားတွေရဲ့လှုပ်ရှားမှုမှာရုရှားကနောက်ွယ်ကနေရှိနေတယ်ဆိုတာကိုပြတာတဲ့ခိုင်မာတဲ့တက်တွေပဲလို့လည်းမစ္စတာပိုရိုရှန်ကိုကပြောပါတယ်။မနေ့ကတော့ကနေတိုအထွေမှုချုပ်ရန်စတိုတန်ဘတ်ဟာရုရှားနိုင်ငံခြားဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့တွေ့ဆုံပြီးယူကရိန်းရှေ့ပိုင်းဒေသပဋိပက္ခအရေးကိုပြောကြားခဲ့ပါတယ်။ယူကရိန်းနယ်နိမိတ်နားမှာကပ်ပြီးရုရှားစီးရင်လေ့ကျင့်မှုလုပ်နေတာကိုရပ်ဆိုင်းဖို့အတွက်မစ္စတာစတိုတန်ဘတ်ကတောင်းဆိုလိုက်ပြီးရုရှားဘက်ကသူ့ရဲ့စီးရင်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးအခုရက်ပို့ပြီးထင်သာမြင်သာရှိရမယ်လို့လည်းပြောပါတယ်။အခုလိုတွေ့ဆုံမှုတွေမလုပ်ခင်ကတော့နေတိုးရဲ့စိုးရိမ်ပူပေါင်းမှုတွေကိုသူနားထောင်မယ်လို့ရုရှားနိုင်ငံခြားဝန်ကြီးလက်ဖရော့ဖ်ကပြောကြားခဲ့တာဖြစ်ပါတယ်
မေလ20ရက်ပုထုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့တော်ခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို internet ဆက်မြန်းလာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်လိုက်တင်ပြသွားပါမယ်ထိုင်းနိုင်ငံကကမကထလုတ်ကျင်းပမဲ့ရွှေပြောင်းဝင်ရောက်သူများဆန်ရစီဝေးပွဲကိုတက်ရောက်မဲ့အကြောင်းမြန်မာအစိုးရကအတည်ပြုပါရယ်လေစီပြေဒုက္ခသည်တွေအရေးဖြေရှင်းနိုင်ဖို့လူကုန်ကူးမှုတိုက်ဖျက်ရေးကိုဒေသရင်းအစိုးရတွေနဲ့မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မဲ့တချိန်ထဲမှာပဲမြန်မာရေပြင်ပိုင်းနဲ့အတွင်းလူကုန်ကူးမှုမရှိရင်းနဲ့ပင်လယ်ပြင်အတွင်းလေတွေနဲ့မျောပါနေကြတဲ့လူကုန်ကူးခံရသူတွေအကူအညီလိုအပ်ရင်လည်းမြန်မာတပ်မတော်ကကူညီပေးဖို့အသင့်တင်ရှိနေတယ်လို့လည်းပြောဆိုလိုက်ပါရယ်မှတ်တင်ငီထိုက်ကတင်ပြပေးပါမယ်ရှင်
ထိုင်းနိုင်ငံထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေလို့ယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံလိုက်တွေ့လိုက်ရပြီးတဲ့နောက်ဒေသရင်းလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ဆွေးနွေးဖို့ထိုင်းဝန်ကြီးချုပ်ကစီစဉ်လိုက်တာဖြစ်ပါတယ်။ဒီလ29ရက်နေ့ထိုင်းနိုင်ငံမှာကျင်းပမဲ့အစည်းအဝေးမှာရိုဟင်ဂျာအရေးဆွေးနွေးမယ်ဆိုရင်မြန်မာဘက်ကမတက်ဘူးလို့မြန်မာအစိုးရဘက်ကရည်ရည်ပြတ်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဘက်က irregular migrant ပုံမှန်ဟုတ်တဲ့ရွှေပြောင်းဝင်ရောက်မှုဆန်ရညှိနှိုင်းဆွေးနွေးပွဲလို့အစိုးရကသုံးနှုန်းပြီးအစည်းအဝေးဖိတ်ခဲ့တာမို့မြန်မာအစိုးရဘက်ကကိုယ်စားလှယ်ဆီလွတ်မယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။တမရာယုံညွှန်ကြားရေးမှူးဦးစောထေးကအစည်းအဝေးတက်မဲ့ကြောင်းအခုလိုပြောပါတယ်
။ဟုတ်ပြီဟုတ်။ဒီကံကအစည်းအဝေးပေါ့နော်။တို့က irregular migrant လိုမျိုးကိုပြောတော့မယ်။ဒီမှာကျွန်တော်တို့ကပူအောင်ဆောင်တော့အတွင်းရှိတယ်ဆိုပြောတော့ရတယ်။ဒီမှာကိုနဲ့တက်တက်ပြီးတော့ဟိုမျိုးကတော့အကြောင်းပြန်ပါမှာ။ဟောအကြောင်းပြန်ဖို့ကိုလည်းအကြောင်းပြန်သွားမယ်။
ထိုင်းနိုင်ငံဘက်ကနေဆက်ဖြတ်ကျော်ပြီးတရားမဝင်ဝင်ရောက်သူတွေရောလက်တလောကပ်လီပင်လေပင်နဲ့မလက်ကရေးလက်ကြားမှာကန့်ကန့်မရဘဲဒုက္ခရောက်နေကြတဲ့လှေစည်းပြေဒုက္ခသည်တွေဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့သုံးနှုန်းပြောဆိုကြတာတွေကိုမြန်မာအစိုးရဘက်ကပယ်ချထားပါတယ်။ဒီလူတွေထဲမှာမြန်မာနိုင်ငံသားတွေဖြစ်တယ်လို့အထောက်ထားပြနိုင်ရင်အချိန်မီွေးပြန်ခေါ်မယ်လို့လည်းမြန်မာနိုင်ငံသားဝန်ကြီးဌာနကပြောထားတာပါ။ဒါပေမဲ့လည်းပင်လယ်ပြင်မှာလှေတွေနဲ့မျောပါနေကြတဲ့ထောင်ထဲချီတဲ့လေစည်းပြေဒုက္ခတွေဒီအတွက်လိုအပ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့အတွက်တော့မြမရေတက်နဲ့လေတက်ကအဆင်သင့်ရှိတယ်လို့လည်းသမရာယုံညွှန်ကြားရေးမှူးကပြောဆိုပါတယ
်။ကျွန်တော်တို့ရေပေါ်မှာဝင်အဲ့ဒါလည်းဆိုဆောင်တယ်အဲ့တခုခုဖြစ်တဲ့ဆိုရင်ကျွန်တော်တို့ကဟိုဆောင်ရည်ဒီရေရည်ရှိတယ်ဆိုတော့ဖော်ပြတာကျွန်တော်တို့အဲ့ဒီရာနာပတ်တဲ့လူသားချင်းစာနာမှုအတော်ကိုရှိတော်ရပြူအောင်ဆောင်တော့အတင်းရှိတယ်ပြောတာပ
ါမြမပင်လေပင်ရေပိုင်တဲ့ထဲမှာလူကုန်ကူးစုတွေရဲ့လှုပ်ရှားမှုတွေကိုလည်းထိထိရောက်ရောက်ကင်တွယ်မယ်လို့မြမဆူရကပြောပါတယ်ပြီးခဲ့တဲ့ရပိုင်အတွင်းမှာပဲလူကုန်ကူးစုတွေရဲ့အစီအစဉ်နဲ့မလေးရှားနိုင်ငံကိုသွားရောက်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၁၁ဦးတို့မြမရခိုင်ကမ်းရိုးတန်းမှာတောင်းတင်ခဲ့တာမို့အခုအညီပေးပြီးနေရာရင်းပြန်ပို့ခဲ့ရတယ်လို့ဦးစောထေးကပြောပါတယ
်ဒီတော့ရတမ်းမူချောင်းကအဲ့မှာလေဒီတော့ရောက်နေဆိုတော့ကြံပြေးကြရပွားပြီးဆက်ကြချင်းနော်ဆက်ကြရတွေ့သူတို့ကဘင်္ဂလားဒေ့ရှ်တိုင်းကောဘာကစစ်ကမ်းကနေမလေးရှားနိုင်ငံကိုသွားမယ်ဆက်လီပေါ်မူပြူးချင်းသွားတယ်အဲ့မှာမလေးရှားကိုသွားဖို့တမောကောင်စောင့်ရဲချိန်မှာမလေးရှားကိုအဆင်မပြေတော့တဲ့သူတို့နေရာကိုပြန်ဖို့မဆိုပြီးတော့မေလ15ရက်နေ့အညာ7နာရီမှာဆက်လီနဲ့ပြန်ဖို့အဲ့ဆက်လီကကျွန်တော်တို့ဟိုဘင်္ဂလားမြန်မာနယ်ကအလဲတန်းကျော်ချောင်းဝအနီးမှာရှိတဲ့ပင်လယ်ကြီးခုံဆင်းခိုင်းတဲ့ကမှာသူတို့ရေငေါကန်းနေတဲ့ကျွန်တော်တို့မြန်မာဘက်ပေါင်တော်ဘက်ရောက်လာတယ်လို့သိရတယ်။အဲဒီတော့အဲ စတေးကိုကျွန်တော်တို့ပေါင်တော်ခရိုင်ပေါ့လောက်ဝကပြန်ရောက်လောက်ဝကပြန်ပြီးတော့လွတ်တော့ဒီတော့ဟုတ်ကဲ့
ဒီလ29ရက်နေ့ထိုင်းနိုင်ငံမှာကျင်းပမယ်ပုံမှန်မဟုတ်တဲ့ရွှေပြောင်းဝင်ရောက်သူများဆိုင်ရာနိုင်ငံစုံအစည်းအဝေးမှာတော့ထိုင်းမြန်မာမလေးရှားတို့တက်ရောက်ကြမှာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေနဲ့အမေရိကန်ပြည်ထောင်စုဘက်ကလည်းတက်ရောက်မယ်လို့ပြောဆိုထားပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေရဲ့အရင်းအမြစ်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကပြဿနာတွေဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပြီးမလေးရှားဒုတိယပြည်ထောင်ရေးဝန်ကြီးကတော့မြန်မာအစိုးရအနေနဲ့ပြည်သူတွေကိုဖိနှိပ်အုပ်ချုပ်မှုမရှိစေဖို့အာဆီယံဖွဲ့ဝင်နိုင်ငံတွေဘက်ကပြက်ပြက်သားသားပြောကြားဖို့လိုအပ်ပြီလို့ပြောဆိုခဲ့တာပါမြန်မာဘက်ကတော့ဒေတာရင်းလူကုန်ကူးမှုကြောင့်ဖြစ်ပေါ်လာရတဲ့နေဆက်ဖြတ်ကျော်ကြသူတွေအရေးမြန်မာနိုင်ငံတွင်ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ထွက်ပြေးကြရတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့မြန်မာဘက်ကအပြစ်ပုံချမယ်ဆိုရင်တော့လုံးဝလက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင
်မတင်ငီထိုက်ပါရှင်ခရော့လာမဲ့စနေနေ့ညတော့ရိုက်လေးလိုက်မှာဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါဒေတာထက်မှဒီထိတ်တန့်ရောက်တဲ့ရင်ဖြစ်နေတဲ့လှည်စည်းပြေးဒုက္ခတွေများပြဿနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မှုတွေဒေတာတွင်ပူးပေါင်းဆောင်ရွက်မှုတွေကိုတွေ့နေရတယ်အခုဒီလာမဲ့မေလ29ရက်နေ့ကြလို့ရှိရင်လည်းထိုင်းနိုင်ငံမှာဒေတာတွင်အစည်းအဝေးတရကျင်းပဖို့ရှိပါတယ်လေစီပြေဒုက္ခတွေနဲ့ပတ်သက်လို့ချင်းကပ်မှုတွေကတော့မတူပါဘူးကုလသမဂ္ဂအပါအဝင်အနောက်နိုင်ငံအများစုကတော့ဒါဟာလူသားချင်းစာနာကူညီမှုလိုအပ်ချက်ပြဿနာအနေနဲ့ချင်းကပ်ပါတယ်ဒေသတွင်းကအချို့နိုင်ငံတွေကတော့ဒီရွှေပြောင်းနေထိုင်သူများဆိုတဲ့ပြဿနာရပ်နဲ့ချင်းကပ်တာတွေ့ရပါတယ်မြန်မာနိုင်ငံအပါအဝင်နိုင်ငံချို့ကတော့ဒါဟာလူကုန်ကူးမှုပြဿနာဆိုပြီးတော့ချင်းကပ်တာတွေ့ရပါတယ်ဒါကြောင့်မလို့လေစီပြေဒုက္ခတွေများအရေးကိစ္စရဲ့အရင်းမြစ်ဟာဘာလဲသရရှင်တွေကရောဘယ်လိုများယူဆပါလဲဒီလာမယ့်စနေညပိုင်းတဲ့လေလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူတွေကမိများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822555ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တို့ရရှိနေကိုကျေးဇူးပါတယ်ခင်ဗျ။
VOA America အတန်းရဲ့တရိုက်လေးလိုင်းစီစဉ်ကိုအင်ကာနဲ့စနေညပိုင်းစီစဉ်တို့မှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ချမ်းမှန်ဖိတ်ခေါ်ပါရရှင်။တောသားရှင်များရှင် မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမြှားခြင်းဆိုင်ရာဥပဒေကြမ်းကိုအမျိုးသားလွတ်တော်မှပြန်လည်ဆွေးနွေးနေရမှာဥပဒေကြမ်းမှာစာသားတချို့ပြင်ဆင်ဖို့လွတ်တော်ဥပဒေကြမ်းကော်မတီမှာဒီကနေ့ကြာနာပွဲပြုလုပ်ပါတယ်လွတ်တော်အမတ်တွေကြားမှာတော့ဒီဥပဒေကြမ်းနဲ့ပတ်သက်လို့အငြင်းပွားမှုတွေရှိနေတော့မှာစုံစမ်းမေးမြန်းထားတဲ့ကိုသားညူဦးကတင်ဆက်ပေးထားပါတယ်ရှင
်မျိုးဆောင်ဥပဒေဆိုပြီးတော့လူသိများကြတဲ့ဥပဒေကြမ်း၄ခုတည်းကတစ်ခုဖြစ်တဲ့မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမြှားခြင်းဆိုင်ရာဥပဒေကြမ်းကိုဒီလွှတ်တော်ကနေပြီးတော့တည်ပြုပြီးတဲ့နောက်အခုဒီအမျိုးသားလွှတ်တော်မှာဆွေးနွေးနေကြတာဖြစ်ပါတယ်။ဒီဥပဒေကြမ်းဟာဖွဲ့စည်းပုံမှာအချက်လက်တွေနဲ့ကွဲလွဲနေတာကြောင့်ဥပဒေကြမ်းပါအချက်အချို့ကိုပြင်ဆင်ဖို့လိုအပ်တယ်လို့ဒီကနေ့လွှတ်တော်ကော်မတီကြားနာပွဲအတွက်မှာဆွေးနွေးတင်ပြခဲ့တဲ့အကြောင်းအမျိုးသားလွှတ်တော်မှဦးသိန်းစွေက VOA ကိုပြောပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ဒီပုံမှန်6-5ပေါ့နော်နိုင်ငံတော်မှာတရားမျှတခြင်းလွတ်လပ်ခြင်းညီညာခြင်းလောကပလတ်ဖုံးကားဖို့နောက်ပုံမှန်27ကကြီးမှာနိုင်ငံသားတိုင်းဟာဖွဲ့စည်းပုံအခြေခံဥပဒေမှာသတ်မှတ်ပြဋ္ဌာန်းထားတဲ့ဒဏ်သူညီမျှမှုခွင့်ရေးတွေလွတ်လပ်မှုခွင့်ရေးတွေတရားမျှတမှုခွင့်ရေးတွေခံစားခွင့်ရှိတယ်ဆိုတဲ့အကြောင်းနောက်ပုံမှန်340ခုမှာနိုင်ငံတော်ကမြေတုပုံမဆိုဥပဒေအရမှာဒဏ်သူညီမျှခွင့်ရေးရှိရမယ်ဥပဒေရဲ့အကာအကွယ်ကိုလည်းဒဏ်သူညီမျှရပိုင်ခွင့်ပေးရမယ်နောက်တစ်ခုကတော့ပုံမှန်348မှာနိုင်ငံတော်ကပြောင်းလဲသမ္မတမြန်မာနိုင်ငံတော်ကြီးမြေတိနိုင်ငံသားကိုမျှလူမျိုးဇာတိကိုယ်ဝေယဘာသာရာထူးရာအစင်တန်းရင်ကျေးမှုအမျိုးသားအမျိုးသမီးဆင်းရဲချမ်းသာတို့ကိုအကြောင်းပြုခွဲခြားမှုမရှိစေရအဲနောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုပါနော်ပုံမှန်360မှာလဲနိုင်ငံတော်ကခရစ်ယာန်ဘာသာသာသနာအစ္စလမ်ဘာသာသာသနာဟိန္ဒူဘာသာသာသနာနှစ်ကိုယ်ွယ်သောဘာသာတို့ကိုဤဖွဲ့စည်းပုံအခြေခံဥပဒေအာဏာတည်တဲ့နေ့မှာနိုင်ငံတော်မှာရှိနေတဲ့ကိုယ်ွယ်ရာဘာသာများကိုရည်တိမှတ်ပြုတယ်နောက်တစ်ခုကပုံမှန်364မှာနိုင်ငံရေးကိစ္စအတွင်းမှာဘာသာသာသနာကိုလွဲသုံးစားမလုပ်ရထို့ပြင်လူမျိုးရေးကြောင့်လည်းကောဘာသာရေးကြောင့်လည်းကောင်းဖက်နဲ့တစ်ဖက်တစ်ကိုင်းနဲ့တစ်ကိုင်းမုန်တီးခြင်းရံမှုခြင်းစိတ်ဝမ်းကွဲခြင်းတမျိုးမျိုးပေါ်ပေါက်လာခြင်းရည်ရွယ်တဲ့သို့မဟုတ်ပေါ်ပေါက်လာရင်ကြောင်းချည်ပြုတ်မှုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်တွေပေါ်မှာကျွန်တော်တို့ကအခြေခံပြီးတော့နိုင်ငံတကာရဲ့စံနှုန်းတွေလူခွင့်ရေးအေးစံနှုန်းတွေအေးကိုသုံးသပ်ပြီးတော့ဒီဥပဒေကိုကျွန်တော်တို့အနေနဲ့ရေးဆွဲဖို့လိုတယ်ဆိုတော့ချူတော့နေပြီးတော့ပေါ့ဦးမေဦးတို့ကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့ဆွေးနွေးကြရပါတော့
အခုဥပဒေကြမ်းပါဝင်မျိုးဆောင်ဥပဒေတွေဆိုပြီးတော့လူသိများကြတဲ့ဥပဒေကြမ်းတွေဟာအမျိုးသမီးအခွင့်အရေးတွေကိုထိခိုက်စေတယ်လို့ပဲဘာသာရေးအရခွဲခြားမှုတွေဖြစ်စေလိမ့်မယ်လို့လူခွင့်ရေးအဖွဲ့တွေကယူဆကြပါတယ်ဒါပေမဲ့လို့ဒီဥပဒေကြမ်းဟာမြန်မာဗုဒ္ဓဘာသာအမျိုးသမီးတွေရဲ့အခွင့်အရေးအတွက်ဖြစ်တယ်လို့အမျိုးသားလွှတ်တော်အမတ်ဒေါခင်ဝိုင်းကြီးကယူဆပါတယ်
ဒီမှာသဘောထားကတော့အမျိုးသမီးတွေရဲ့ဘဝလုံခြုံရေးအတွက်နော်ဟို international ပေါ့နော် international worldwide net solution နဲ့သူအဲနိုင်ငံပြည်ဘာသာအသီးသီးမှာသူကလည်းလူရှိကြရတာကျမတို့ဘာသာကြီး၄ခုပဲတွေ့လို့ရှိရင်ကျန်တဲ့အစ္စလမ်နော်ခရစ်စတန်နောက်ပြီးတဲ့အခါကျတော့ဟိုဟိန္ဒူစသဖြင့်သူတို့ဟာသူတို့ခုနှစ်သက်ကြီးတည်းနဲ့သူတို့ဥပဒေတွေနဲ့ကြာထမ်းချက်တွေနဲ့ရှိပြီးသားကျမတို့ကဟို1954လို့ရှိတယ်သို့တော်လည်းအသက်မဝင်ဘူးနောက်ပြီးတော့အသက်မဝင်ဘူးနောက်တစ်ခါကျတော့ကျမတို့အခုချိန်နဲ့သာသနာမဖြစ်တော့ဘူးအဲ့ဒီကြတော့ခါကျမတို့ကသတ်တဲ့သူအကျဉာဏ်လေးနဲ့လိုအပ်တဲ့အခြေအနေတွေနဲ့စုပေါင်းပြီးတော့မှမြန်မာပြည်ကဆက်ဆက်ဖြစ်မဲ့ဥပဒေတစ်ခုကိုကျမတို့ကတောင်းဆိုတာပေါ့နော်
ဗုဒ္ဓဘာသာဝင်တူဦးလည်းဖြစ်တဲ့လွတ်တော်မှန်ဦးသိန်းစွေကတော့ဒီဥပဒေကြောင့်မလို့ဗုဒ္ဓဘာသာရဲ့ပုံရိပ်ကိုထိခိုက်မှလဲစိုးရိမ်နေတာတွေ့ရပါတယ်ဒီဥပဒေအတီဖြစ်လာလို့ရှိရင်လက်တွေ့ကျင့်သုံးဖို့အခက်အခဲရှိမယ်လို့လည်းသူကယူဆပါတယ
်အဲကျွန်တော်တို့ဒီဥပဒေတစ်ခုပြဋ္ဌာန်းပြီးပြီဆိုရင်ဒီဥပဒေဟာကျွန်တော်တို့ဟိုနိုင်ငံလူနဲ့နိုင်ငံသားရဲ့အပေါ်မှာအကျိုးရှိဖို့တော့လိုတယ်နောက်ဒီဥပဒေရဲ့တည်ရောက်မှုကျွန်တော်တို့ရှိဖို့တော့လိုတယ်လေအဲ့တော့ဥပဒေပြဋ္ဌာန်းပြီးဒီဥပဒေတည်ရောက်မှုကိုပြီးပြီလုံနိုင်ဆိုရင်တော့ကျွန်တော်တို့ဥပဒေတွေကိုပြဋ္ဌာန်းတာတော့ဟိုကျွန်တော်တို့ဟိုအခေါ်တိကံဖြစ်မယ်ပေါ့နော
်မျိုးဆောင်ဥပဒေကြမ်း၄ခုထဲမှာတော့ကျမ်းမာရေးဆောက်ရှောက်မှုနဲ့လူ့ရေးတူပွားမှုထိန်းချုပ်ရေးဥပဒေကြမ်းတစ်ခုကိုပဲပြောင်စုလွှတ်တော်ကနေပြီးတော့တည်ပြုပြီးဖြစ်ပါတယ်ဒီဥပဒေကြမ်းတွေဟာလွတ်လပ်စွာကလေးမွေးဖွားခွင့်အမျိုးသမီးအခွင့်အရေးနဲ့လွတ်လပ်စွာဘာသာတရားကိုးကွယ်ခွင့်တွေကိုအဟံတာဖြစ်စီတဲ့ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ထားပါတယ်ဒီအတွက်သူတို့အနေနဲ့စိုးရိမ်ကြောင်းနဲ့ဒီဥပဒေအရနိုင်ငံအတွင်းမှာမတူညီတဲ့လူမျိုးစုတွေအကြားနိုင်ထက်စီးနင်းဆက်ဆံမှုတွေခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တယ်လို့လည်းအမေရိကန်ပြည်ထောင်စုကသတိပေးထားပါတယ်ခင်ဗျာ
ကိုသားညိုဦးပါရှင် VOA ကနေဗုဒ္ဓဦးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကယားပြည်နယ်တွင်ကမှုရစ်ဆေးဘွားနဲ့ဆိုင်တဲ့သတင်းတပုတ်တင်ပြချင်ပါတယ်ကယားပြည်နယ်တွင်ကစိုက်ပျိုးသုံးဆွဲမှုများပြားလာတဲ့အခြေအနေတွေကြောင့်ကယင်နီလက်နက်ကင်အဖွဲ့တစ်ခုဖြစ်တဲ့ကယင်နီအမျိုးသားတိုးတက်ရေးပါတီအနေနဲ့မိုးရစေဝါတိုက်ဖြတ်ရေးအစီအစဉ်လှုပ်ဆောင်နေတယ်လို့လည်း KNPP တာဝန်ရှိသူတွေကပြောပါရယ်အခုလိုမိုးရစေဝါတိုက်ဖြတ်ရေးမှာဒေသခံအာဏာပိုင်တွေပူးပေါင်းပါဝင်မှုအားနည်းနေတယ်လို့လည်းဆိုပါရယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်အကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်ရှင
်ကယားပြည်နယ်ဒေသအတွင်းမှာမိုးရစေဝါစိုက်ပျိုးသုံးဆွဲမှုဟာပုံမှုများပြားလာတဲ့အခြေအနေတွေကြောင့်မိုးရစေဝါတိုက်ဖြတ်ရေးအစီအစဉ်ကိုလှုပ်ဆောင်နေရတယ်လို့က ကရင်နေမြူရာတုတ်သက်ရေးပါတီ KMPP ရဲ့အသွင်ရမှုဦးအောင်စမ်းမြစ်ကခုလိုပြောပါတယ်
ကျွန်တော်တို့ဒေတာအတွင်းမှာလူငယ်တွေများသောအားဖြင့်ကအလုံးမရှိ၊ခံမရှိနေတော့မွေးစည်းဝါးတွေဆွဲသုံးလာတဲ့လူတွေတော်တော်များတယ်လူငယ်ကြမ်းမှာဒါကြောင့်မလို့ကျွန်တော်တို့ကမွေးစည်းဝါးတိုက်ဖြည့်အစီအစဉ်ကိုကျွန်တော်ဆက်လုပ်တာဖြစ်တယ်
။ဒီမွေးစည်းဝါးတိုက်ဖြည့်ရေးစီစဉ်ကိုပြီးခဲ့တဲ့2023ခုနှစ်ကကရင်နေမြူရာတိုးသက်ရေးပါတီရဲ့ဆက်နှစ်ကြိမ်မြောက်ညီလာခံကနေချမှတ်ပြီးစတင်အကောင်အထည်ဖော်လာခဲ့တာပါ။ကရင်နေမြူရာတိုးသက်ရေးပါတီအနေနဲ့ကရပြည်နယ်ဒေသဘက်ကိုစည်ရင်အားနဲ့နယ်လှက်စည်းရုံးရေးစိမ့်မဲ့ရွေချက်ထဲမှာဆိုရင်ဒေသတွင်းမူရေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေပါတဘာတဲလှုပ်ဆောင်မှုရည်ရွယ်တယ်လို့လဲ KMPP တွင်းမှုဦးအောင်စမ်းမြစ်ကခုလိုပြောပါတယ
်။ဒီကြောင့်နဲ့သွားရတဲ့ရည်ရွယ်ချက်တွေကဒါတွေလည်းပါပါတယ်။ကျွန်တော်တို့မှာမူရေးစေဝါတိုက်ဖြတ်အစီအစဉ်တွေလည်းပါတယ်လို့ဆိုတော့ဒီနေ့မူရေးစေဝါတိုက်ဖြတ်ရေးလို့ပြောလို့ရှိရှင်ဒီမူရေးစေဝါနဲ့မကြေရမကြေချောင်းတွေကလည်းတချို့လက်နက်ကင်ဖွဲ့စည်းတွေရှိရဲ့ဗျ။တချို့အစိုးရသားလူတွေလည်းပါလာရဲ့ဗျ။ဒါကပုံပြင်းလေးလေးပြောတာလေ။ကျွန်တော်တို့ကလည်းဒီကိစ္စတွေဖြစ်ရှိနေလို့ပဲဒီမျိုးစစ်ကြောင်းနဲ့တွားတာပဲလေ။နည်းရိုးရိုးလေးတော့တွားလို့တော့မပြောဘူးကွာ
။ကရင်နေမျိုးရာတိုးသက်ရေးပါတီကနေခီးစဉ်တွေ့ကရပြည်နယ်ဆိုရထံမှာတင်ပြတောင်းဆိုခဲ့ရမှာသမရဦးသိန်းစိန်အပါအဝင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေခွင့်ပြုချက်မပေးကြောင်းပြီးခဲ့တဲ့မေလ23ရက်နေ့မှာကရပြည်နယ်ဆိုရကနေသစင်အကြောင်းကြားလာခဲ့ပါတယ်။မူရစေဝါတိုက်ဖြတ်ရေးစီစဉ်ရကရင်နေမျိုးရာတိုးသက်ရေးပါတီကနေမူရစေဝါစိုက်ပျိုးရောင်းဝယ်သုံးဆွဲသူတွေကိုအရေးယူမှုရှိနေပေမဲ့လည်းဒေသခံမြန်မာအာဏာပိုင်တွေကနေပူးပေါင်းပါဝင်မှုမရှိတာကြောင့်တိုက်ဖြတ်ရေးမှာအခက်အခဲရှိနေတယ်လို့လည်း KMPP အသွင်မှုဦးအောင်စမ်းမြစ်ကခုလိုဆက်ပြောပါတယ်
။အဲဒီမူရစေဝါရောင်းဝယ်ဖောက်ကားမှုတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့အဖြစ်ပေးရေးယူရတဲ့နေ့ကျွန်တော်တို့မှရှိပါတယ်။ဒါပေမဲ့ဒါတွေကိုလည်းအစိုးရကတိတ်ခွင့်ပြုခြင်းပေါ့ဗျာကျွန်တော်တို့ကိုသူတို့က information စီးလို့စီးလို့ရှိရှင်လုပ်နေတဲ့လူတွေ့တယ်စိုက်နေတဲ့လူရှိရှင်ကျွန်တော်တို့ကသူရကိုအကြောင်းပြဆိုတဲ့အစိမ့်မှာပဲကျွန်တော်တို့ထားတယ်ကျွန်တော်တို့ကိုဖမ်းပြီးရေးယူရတော့ထောင်ချရတော့ပြစ်ပေးရေးယူရတော့ကျွန်တော်တို့ကလောက်ပိုင်းမရှိဘူးတဲ့သဘောပေါ့ဗျာ
ကြရပြည်နယ်တီမောဆိုမြို့နယ်ဘက်မှာလူငယ်တွေနေနဲ့မူရီစေတုံးဆက်မှုအများပြားလာတဲ့အချိန်တွေကိုတော့တီမောဆိုဒေတာခန့်သူကအခုလိုပြောပါတယ
်ဒီတီမောဆိုကမရှိတဲ့ကလေးတွေနောက်ဒီမြို့ထဲမှာရှိတဲ့ကလေးတွေအုံမှာတော့တည်လောက်ဆိုညာညာဆိုဒီကလေးတွေဆက်ကျစီးပြီးတော့မှအော်ဖီဒါတို့ဒီပွဲစီတဲ့ညာမျိုးဆိုပွဲနေကြလာရင်ဆက်ကျဦးတော့ဆက်မောဘူးမှာဝါအဲ့လိုအပြာနေတော့လောဆရာလို့တည်ရလေလေအဲ့လိုတုတ်ဆဲလဲလို့အော်ရမဲ့လို့ဒီပေါ့စီရဲလို့ပြောတော့ကျွန်တော်ပြင်းပြင်းရတယ်ပေါ့
ကရပြည်နယ်တွင်ဘရူဆူတီမောဆူနဲ့ရှန်ကယန်နယ်စပ်ဒေသတွေမှာဘိန်းဆိုင်ပြုံးမှုတွေအရင်ကထက်ပုံမှုများပြားလာပြီးဘိန်းဆိုင်ဧက3000ကျော်ရှိနေပေမဲ့ရဘလို့ခေါ်တဲ့မူရီစိတ်ကြွဆေးကိုထုတ်လုပ်တာမျိုးမရှိဘူးလို့လဲကရင်နီမူရီစေဝါတပ်ဖြည့်ရေးဖွဲ့ဝင်ဥွှေမျိုးတန်းကပြောပါတယ်ရဘစိတ်ကြွဆေးကိုတော့ကရင်ပြည်နယ်နဲ့ရှမ်းပြည်နယ်ကနေတဆင့်ကြားပြည်နယ်တဲ့စိတ်ဝင်လာနေတယ်လို့လဲကရင်နီမူရီတိုက်ဖြတ်ရေးဖွဲ့ဝင်ဥရှိမျိုးသားကပြောပါတယ်မြန်မာနိုင်ငံမှာမူရီစေးထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့ဒေသခံတွေပါဝင်လက်နက်ကင်ဖွဲ့စည်းတွေကလည်းစိုက်ပျိုးမှုတွေလှုပ်ဆောင်နေတယ်လို့လဲရှမ်းမူရီစေဝါစောက်ကြီးရေးဖွဲ့ရဲ့2023ခုနှစ်အစည်းအဝေးကစားထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ2006နှစ်ကုန်ပိုင်းကစလို့မူရီစေဝါစိုက်ပျိုးမှုနှုန်းတိုးတက်လာပြီးတော့2023ခုနှစ်မှာစိုက်ဧကပေါင်းတသိန်းခွဲထိတိုးတက်လာတယ်လို့2014ခုနှစ်မှာဘိန်းထုတ်လွှတ်မှုကျဆင်းလာတယ်လို့ UNODC ခေါ်ကုလသမဂ္ဂမူရီစေဝါအေဂျင်စီရဲ့2014ခုနှစ်အစည်းအဝေးစာမှာဖော်ပြထားပေမဲ့ဘိန်းနဲ့မူရီစိတ်ကြွဆေးတုံးဆက်မှုအပိုင်းမှာတော့ပုံမှုများပြားလာနေတယ်လို့လည်းလူမှုဖွဲ့စည်းမူရီတိုက်ဖြတ်ရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
နိုင်ကွန်အိမ်ပါရှင် VOA ကနေပုတ်ထူးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အဖြစ်နဲ့ကြည့်ရှုနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မကြေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။ကျမတို့ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 885 ဗဟိုစာတိုက်ကြီးရန်ကုန်မြို့ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။ဖုန်းနဲ့တက်ရိုက်ဆက်သွယ်လို့လူအတွက်ကတော့0932312555လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတန်းရဲ့တောက်ကြဘုတ်ထူးနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ20ရက်ပုတ်ထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 51အပြင်လိုင်းလမီတာ190ရို့ကနေပြီးတော့လဲတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲမှာကြားကြမှာတော့
ဒီနဝတနာဖာခေကသဘောထားမမှန်ကန်သွားနဲ့ဒီကိုကနေကိုသူ့နဲ့ငင်းချမ်းရေးယူထားတဲ့အဖွဲ့တွေကို
မြမအရေးဆောင်ကြည့်သူဒေါက်တာဒေါ်လာကျော်စောနဲ့မေးမြန်းထားတာကိုဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်မှာကြားကြမှာပါ။ဒါအပြင်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါရယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခီးစဉ်အတွင်းဝှက်စားဆင်ရင်မှုအပေါ်ဝေဖန်နေကြတဲ့ကိစ္စလက်ကင်ဖုံးဆက်သွယ်မှုကိုအခွန်ကောက်တဲ့ကိစ္စအပေါ်ရှုမြင်ချက်စရာတွေကိုနားဆင်ရမှာပါ။မအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဥဆံမိုးဝေကကူညီတင်ဆက်ထားပါရရှင
်။ဘူကျုံနှစ်တာပြည့်ရာပြည့်မွေးနေ့အထိတ်မှတ်ဖြစ်ဒေါအောင်ဆန်းစုကြည်ဟာဒီကမှမွန်ပြည်နယ်ကိုတွားရောက်ခဲ့တယ်လို့မွန်ပြည်နယ်အတွင်းကတံပြူစရက်မှုတုံမျိုးတွေပါတွားရောက်ပြီးတော့ရွေးကောက်ပွဲအတွက်စီယုံရေးအနေနဲ့ဒေသခံပြည်သူတွေနဲ့တွေ့တယ်လို့မီဒီယာတွေမှာရေးသားတာကိုတွေ့ရပါတယ်။မွန်ပါတီအားကောင်းတဲ့မွန်ပြည်နယ်မှာဒေါအောင်ဆန်းစုကြည်ကိုလာရောက်ကြည့်ရှုတဲ့လူထုတော်တော်များများရှိခဲ့ပြီးတံပြူစရက်မြို့နယ်ကမဟာမိတ်စစ်တင်းချိုင်းပန်းကွေချခဲ့တဲ့သတင်းတွေကလည်းအွန်လိုင်းတွေပေါ်မှာပြန့်လာခဲ့ပါတယ်။ထူးခြားတဲ့ဝေဖန်ချက်တွေထဲမှာဒေါအောင်ဆန်းစုကြည်ဝစ်ဆင်ခဲ့တဲ့မွန်ထမင်းနဲ့ပတ်သက်ပြီးတော့မွန်လူငယ်တချို့စီကဝေဖန်တန်တချို့ပြန့်နှံ့ခဲ့ပါတယ်။အခုနောက်ပိုင်းတိုင်းရင်းသားအဝတ်စုံတွေဖြစ်တဲ့မွန်၊ကချင်၊ချင်းရှမ်းအစရှိတဲ့ဝတ်စုံတွေဟာဖက်ရှင်အနေနဲ့အမျိုးသမီးတို့ကြမှာပုံမပြတ်နှံ့လာကြသလိုမွန်ထမိန်ဟာဆိုရင်လေရောင်အားကောင်းပြီးတော့လူကြိုက်များတဲ့အစီအစဉ်မှာပါဝင်လာပါတယ်။လက်တလောဒေါအောင်ဆန်းစုကြည်ဝတ်ဆင်ထားတဲ့မွန်ထမိန်နဲ့ပတ်သက်လို့ဖက်ရှင်ဒီဇိုင်းအပေါ်ဝေဖန်သူတွေရှိသလိုအမျိုးသားဝတ်စုံနဲ့ရိုးရာဝတ်စုံကိုခွဲခြားပြီးတော့ကြည့်တင်တယ်လို့တံပြူစရက်မြို့တော်စီပင်တရားရေးကော်မတီဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါတယ်။အဲ့
တော့ဒေါအောင်ဆန်းစုအိမ်ကဝတ်လာတာကအမီရောင်အမီနဲ့ဖြူတော့မဟုတ်ဘူး။နေရှိနကောစုတော့မဟုတ်ဘူး။သို့သောမောသမိန်အစီအတိုင်းကိုအခြားအယောင်နဲ့ရက်ထားတဲ့သမိန်အဲ့ဒီအခြားအယောင်နဲ့ရက်ထားတဲ့ဆိုတဲ့အဲ့ဒီကကျွန်တော်အယောင်တော့ဖိတ်ခေါ်မတော့ဘူးဆိုတဲ့အသိလူလူထင်တယ်အဲ့လေအဲ့ဒီသမိန်ကိုသူကဒူးပေါအရင်လောက်ပေါရုပ်ဆိုလေဒူးထက်နာလောက်မှာတစ်ချက်ပေါ့နော်လီလမလောက်နောက်ဒူးအောင်နာဒီခြေကလုံးအလေလောက်မှာတစ်ချက်အာသူကအမေးပြားကြီးခံပြီးတော့သူကဟိုရဲဒီဇိုင်းလေးထွင်ထားတယ်ဒါလေးထွင်တဲ့ခါကျတော့အဲ့လိုဥစားဖို့ပဲသူတို့ကအရန်ဆန်းစစ်ဖြစ်ပြီးတော့ဒါမော်ယူရာဝတ်စုံတိုင်းမော်ယူရာဝတ်စုံကိုခိုင်ပေါ့နော်ချက်ကြီးတော့ဘာညာလို့ဒီလိုဖြစ်လာကျွန်တော်မြင်ကတော့အဲ့ sensitive ဖြစ်တယ်လို့ပဲကျွန်တော်မြင်တယ်ဆိုပြီးတော့တချို့ကိစ္စတွေကဘယ်လောက်ဒီ sensitive ဖြစ်တယ်မလို့လို့ကျွန်တော်ထင်တာဒါ stroke personally အမြင်ပေါ့ personally အမြင်ကတော့ national costume ကိုတော့ချိခိုင်လို့တော့မရတော့ဒါပဲ national costume ကိုပဲဖြစ်ပေါ့ကချင်ကရရင်ချင်းမပမာရခိုင်ရှမ်းမော်နေရှင်းကိုစူးမရတိခိုင်လို့မရအောင်သို့တော်သို့တော်တော်လည်းအိမ်မျိုးဝလာတာကနေရှင်းကိုစူးပုတ်ဘူးယူ traditional dress ပဲ traditional dress ပဲဖြစ်တဲ့ကြောင့်ကျွန်တော်အနေနဲ့အဲ့ဒီပုံမှာပြိတ်ပြီးတော့ sensitive ဖြစ်တယ်ဒါပေမဲ့ကိုစူးမရနေရှင်းကိုစူးတော့ထိလို့မရအောင
်နောက်ထပ်လူပြောများနေတဲ့သတင်းတစ်ပုဒ်ကတော့ဦးသိန်းစိန်တက်ဖို့စီစဉ်ထားတဲ့ရှင်အပား9000လူပွဲမိုးဖြက်လို့ပြက်ခရရတယ်ဆိုတဲ့သတင်းဖြစ်ပါတယ်ရွှေတန်လင်းကုမ္ပဏီကပြုလုပ်တဲ့ရှင်9000အလှူပွဲဟာမိုးတီးထန်ရေကြီးပြီးတော့အလှူပွဲပြက်ခဲ့ရတာပါလူမှုမီဒီယာတွေပေါ်မှာတော့ဒီရှင်ပြုပွဲဟာရရရာချေတဲ့ရည်ရွယ်ချက်နဲ့စီစဉ်ပြုလုပ်တာလို့ရေးသားကြတာကိုတွေ့ရပါတယ်နောက်ထပ်တင်ပြလိုတာကတော့ဒီတစ်ပတ်လူအပြောများဆုံးအနေနဲ့ ပြည်သူတွေမှာမခံမမြတ်ဖြစ်နေတဲ့တရင်ကတော့မကြသေးခင်ကထုတ်ပြန်တဲ့ပြည်ထောင်စုအခွန်ဥပဒေအရဖုန်းကတ်တွေငွေဖြစ်ရင်ကုန်သွယ်လုပ်ငန်းကွန်900ခန့်လုံးပေးဆောင်ရမယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။ဒီအခွန်နဲ့ပတ်သက်လို့ပြည်သူတွေတော်တော်များများညှိတွားပြောဆိုနေကြတယ်လို့လူမှုကွန်ရက်မီဒီယာတွေပေါ်မှာလည်းဝေဖန်ရေးသားနေကြပါတယ်။ဒီကုန်သွယ်လုပ်ငန်းကွန်900ခန့်လုံးကိစ္စနဲ့ပတ်သက်လို့ကုမ္ပဏီလုပ်ငန်းလုတ်ကင်နေတဲ့ဦးဇေယကျော်ကအခုလိုသူ့အမြင်ကိုပြောပြပါတယ်။
အခွန်ကတော့တကယ်သဘောတရားရတော့ပြည်သူတယောက်အနေနဲ့တော့အခွန်ဆောင်ရမှာတာဝန်ရှိတယ်ပေါ့နော်အဲပြဿနာကဘာလဲဆိုတော့ပြည်သူတယောက်ရဲ့တာဝန်ကိုပြည်သူကကြည်လို့ရှိရင်အစိုးရရဲ့တာဝန်ကိုအစိုးရကြည်မှာလားပေါ့အဲ့ဒီရတဲ့အခွန်အနေနဲ့အစိုးရကရောတကယ်ပြည်သူတွေကောင်းရကောင်းကျိုးကိုလုပ်ပေးမှာလားတထောင်ဖြည့်တာနဲ့ပဲတထောင်ဘိုးလောက်လေးငွေဖုံးဖြည့်ပြီးတော့သုံးနေရတဲ့လူဆိုတာဒါတကယ်ကိုအခြေခံပေါ့နော်တာမန်လူရန်းသားတွေအထိကိုအခွန်ကလိုက်လာတဲ့သဘောမျိုးဖြစ်သွားပြီပေါ့အဲ့လိုလူတွေစီကအခွန်ကိုမရရအောင်ရတဲ့နည်းနဲ့ကောက်နိုင်တဲ့အစိုးရကခေါ်တာလို့ခရိုနီတွေနောက်တိုင်းဗန္ဒာကိုမတရားသောနည်းနဲ့ရယူပြီးတော့ကြီးပွားနေတဲ့လူတွေစီကရောအခွန်ရအောင်ကောက်ရဲလားကောက်ခဲ့ရဲလားအခုကောက်နေလားအဲ့ဒါပြဿနာဖြစ်နေအခုတာမန်လူရန်းသားတွေကအခွန်ဆောင်ပြီးတော့တကယ်ကြီးပွားချမ်းသာနေတဲ့လူတွေအခွန်လွတ်နေတယ်ဆိုရင်တော့ဒါတရားမျှတမှုမရှိဘူးလို့ကိုကတော့မြင်တာပဲပြည်သူစီရနေပြီးတော့အခွန်တောင်းကျင်နေဆိုရင်တော့ပြည်သူအတန်အောင်နားထောင်ရမှာပဲဒါသူတို့တာဝန်ပဲအနေဆုံးစစ်သူတို့တာဝန်ပဲဟိုမေးကျင်တာနောက်တစ်ခုကအဲ့လိုအခွန်ပြည်သူစီရအခွန်ကောက်တယ်ဆိုတာကဒါအစိုးရဝန်ထမ်းတွေသူတို့ခန့်တာပေါ့အဲ့လူတွေကိုလာစားပေးဖို့အစိုးရကနေပြီးတော့အစိုးရလုပ်ငန်းလဲပတ်ဖို့အတွက်တုံးဖို့ပတ်စံဖို့အခွန်လေးအခွန်ပေါ့နော်အခွန်အနေနဲ့ပြည်သူစီကကောက်တာအဲ့တော့ပြည်သူဝန်ထမ်းတွေကရောဒီပြည်သူတွေကလက်ပတ်ဖို့ပတ်စံအောင်ထုတ်ပေးနေတဲ့အဲငွေရှင်တွေပါဆိုရဲသဘောထားမျိုးအမြင်မျိုးမြင်လာမှလားအဲ့လိုရောကျင့်သုံးမှလားမဟုတ်ရင်ပြည်သူဆိုတာငါတို့လုပ်ပြီးမှရတာပါဆိုတဲ့အရင်တုန်းကလုပ်တဲ့အပေါက်တိုင်းအချိုးတိုင်းဆက်ချိုးနေမှလားအဲ့တော့သူတို့နားမထောင်ဘူးဆိုရင်တော့အခွန်ဆိုတာအခွန်နဲ့မတူဘဲနဲ့ဆက်ကြီးနေတူသွားမှာပေါ့
ဒီတစ်ပတ်အတွင်းမှာတော့ဖုံးကတ်ငွေဖြည့်ရမှအခွန်ကောက်ခံမဲ့ကိစ္စဒေါအောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခီးစဉ်နဲ့လွတ်လပ်မျှတပြီးရွေးကောက်ပွဲဖြစ်ဖို့ကြိုးပမ်းမယ်ဆိုတဲ့တမဒရဲ့ဂရီစကားနဲ့ပတ်သက်ပြီးတော့ဝေဖန်သုံးသပ်ကြတဲ့သတင်းဆောင်မတွေကိုအခုတစ်ပတ်ဂျာနယ်တွေမှာဖော်ပြနေကြတာကိုတွေ့ရတယ်ဆိုတာကိုတင်ပြရင်းညှိကုံးချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင်VOA ကနေသတင်းတွေကိုဆက်လက်တင်ပြနေပါရယ်ခုတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့ဆင်းရဲနှွမ်းပါတဲ့ပြည်သူတွေဆာလောင်ငတ်ပြတ်နေချိန်မှာမြမအာဏာပိုင်တွေဟာဒေါ်လာတန်ပေါင်းများစွာအကုန်ကျခံပြီးကိုကန် MNDAA အမှုပြုတဲ့တိုင်းရင်းသားအင်အားစုတချို့နဲ့ရေရှည်စစ်ပွဲဆင်နွှဲနေပါရယ်တစ်ဖက်ကငြိမ်းချမ်းရေးဆစ်ဆက်ဖို့တောင်းဆိုနေပါရဲ့နဲ့အစိုးရဘက်ကဘာကြောင့်လက်မခံတာလဲဆိုတာကိုစစ်ထောက်လိုင်းရဲ့အရာရှိဟောင်းဦးအောင်လင်းထွတ်မြမအရေးဆောင်ကြီးသူဒေါက်တာတော်လကြော်စောရုံးနဲ့ဦးကျော်စန္ဒာကဆွေးနွေးသုံးသပ်ထားပါရရှင
်ကူကန်ဦးဖုန်ကြားရှင်တို့ရဲ့ MNDAA နဲ့ဖြစ်နေတဲ့တိုက်ပွဲဟာလာနိုင်ချီပြီးတော့အတော်ကြမ်းမြင့်လာခဲ့ပြီဖြစ်ပါတယ်။တိုင်းပြည်အတွက်လည်းပဲအတော်နစ်နာတယ်၊ကုန်ကျစရိတ်တွေကလူအစေးပြောက်ကတော်တော်များတယ်လို့လည်းသိရပါတယ်။တခါတိုင်းပြည်အတွက်အရေးကြီးတဲ့နိုင်ငံရေးဖြစ်ရအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့နှိကလာတဲ့အချိန်လေးဖြစ်ပါတယ်ဆိုတော့ဒီတိုက်ပွဲမြန်မြန်ပြီးဆုံးသွားနိုင်ရင်တော့အကောင်ဆုံးပဲလို့ထင်ပါတယ်။ဘာဖြစ်လို့အတွန်းရှင်နေရသလဲဆိုတာကိုပထမဆုံးကျွန်တော်စဉ်းစားကြစီချင်ပါတယ်ခင်ဗျာ။ဦးအောင်လင်းထော့ဘယ်လိုသဘောပါလဲခင်ဗျာ
။ကျွန်တော်အမြင်ကပြောရရင်တော့ပေါ့လေဒီလက်ရှိဗမာတံပရောရဲ့အခြေအနေကအကြဆုံးများတယ်၊တီးဆုံးနေများတယ်၊ဆုံးရှုံးနေများတယ်။အားလုံးကဒီဆုံးရှုံးမှုတွေဖြစ်နေတဲ့အခါမှာလက်ရှိအခြေအနေမှာဗမာတံပရောကသူ့ကိုယ်သူအပတ်ဆယ်နိုင်မှုတက်ကိုတော်တော်လေးရုန်းကန်နေရတဲ့သဘောရှိပါတယ်။နောက်တစ်ခုကပေါ့လေငင်းငယ်လေးယူပြီးတဲ့ကာလ20ကျော်အတွင်းမှာဗမာတပ်မတော်ရဲ့တိုက်ခိုက်ရာအင်တာမကြာဆင်းသွားတယ်လို့ပြောရပါပါ။ဒီပြင်မှာခေါင်းဆောင်ပိုင်းပေါ့လေအခုလက်ရှိလုပ်နေတဲ့ဦးစီးချုပ်ပိုင်းကာသတာမူပိုင်းပုဂ္ဂိုလ်များပြီးအချိန်ကစစ်တပ်ချဲ့ဘူးတဲ့ပုဂ္ဂိုလ်မဟုတ်ပါဘူး။လူကြီးနားမှာတိုက်ရက်ပြီးတော့မှနေခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ဒါကြောင့်မလို့လက်ရှိချိန်တွေကတော့စိတ်တော့မလွယ်သေးတဲ့အနေအထားမျိုးဖြစ်ပါတယ်ခင်ဗ
ျဒီစစ်ပွဲမှာလူထုထောက်ခံမှုကလည်းပဲစိတ်အရေးကြီးတယ်လို့ကျွန်တော်ကြားဖို့ပါတယ်ကျွန်တော်ကစစ်သားမဟုတ်စစ်အတွက်ကြောင့်မရှိတော့ဒါပေမဲ့မြန်မာနိုင်ငံမှာလည်းဒီတိုက်ပွဲဖြစ်တော့အစိုးရဘက်ကမြန်မာတပ်မတော်ဘက်ကလူထုထောက်ခံမှုရအောင်အမိမြေကိုတလဲမမအထူးမခံမှုပါညာဆိုလို့လူထောက်ခံမှုကတော့တော်ရခဲ့တယ်ဆိုတော့ဟုတ်ပါတယ်ဥက္ကဋ္ဌဘယ်လိုသုံးသပ်ပါလဲခ
ါကျွန်တော်အမြင်ပြောရတော့ဒီကိုကနေမြေဒေသမှာတော့ဒီဝါရပြတ်မှုတစ်ခုပါပဲလူထုထောက်ခံမှုလုံးဝရတဲ့အနေအထားမျိုးကျွန်တော်မရှိပါဘူး ကျွန်တော်တို့ပြည်တွင်းကလူထုဆိုတာကလည်းစိတ်ပါတဲ့လူကနဲပါပဲဟိုကျွန်တော်တို့အခွင့်အရေးလူချင်းလို့အကြောင်းမျိုးတွေကြောင့်ပါလေဟိုလိုက်ပြီးတော့မှအနိပညာရှင်တွေကပါဝင်ပါပြီးတော့မှထောက်ခံပေးရတယ်ဒီတိုင်းမျိုးပဲရှိပါလေဒါကိုလူထုထောက်ခံတယ်လို့မပြောလို့မရပါဘူးလူထုလူချင်းတာကတကယ်ငြင်းငြင်းရေးပါပြည်တွင်းကလူတွေရောကိုယ်ကန့်ဒေသကလူတွေရောအားလုံးကအိုက်ခိုက်ပြီးတော့မှဖြစ်ရှင်းအောင်ဒုမမလို့ခြင်းဘူးအီဒန်နဲ့စကားပြောစီခြင်းပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့ဒီငင်းငန်းစွာဖြစ်ရှင်းမဲ့အပိုင်းကိုကျွန်တော်နောက်ပိုင်းမှာဆက်လက်ဆွေးနွေးအောင်ပါအခုစီရေးအမြင်နဲ့ကျွန်တော်သုံးသပ်စီခြင်းပါဒေါ်လာကျော်စွာပဲလို့သဘောပါတယ်ခင်ဗျစီရေးအမြင်အဖြစ်ဘာကြောင့်မနိုင်ရဘူးလို့ထင်ပါတယ်တစ်ဖက်ကတော့နောက်မှတရုတ်ကအစိုးရမဟုတ်တော့မှဒေတာတွင်ကလူတွေစီးပွားရေးလုပ်ငန်းရှင်တွေပေါ့လေပုဂ္ဂလိကနည်းနည်းထောက်ခံအပေးမှုတွေရှိရပါ냐ဆိုတော့ဆွဆွဲချက်တွေလည်းကြားရပါတယ်ခင်ဗ
ျကျွန်မအမြင်ကတော့ဒီဒီရင်းစက်တရားဟာဘယ်သူနဲ့ပဲဖြစ်ဖြစ်ဟိုရေရှည်စည်ရည်နဲ့အနိုင်မတိုက်နိုင်ဘူးလို့မြင်ပါတယ်။ကိုကကိစ္စမှာလည်းဒီလိုပါပဲငင်းညာရေးယူထားတယ်ဆိုပေမဲ့သူကအပြည့်အခက်ရစေးတာလှုပ်ထားပြီးတော့ဒီတကယ်တကယ်နိုင်ငံရေးရအခြေအနေဆွေးနွေးတာမရှိခဲ့ဘူး။မရှိခဲ့တဲ့အပြင်ဒီနဝတနာဖာခက်ကသဘောထားမမှန်ကန်စွာနဲ့ဒီကိုကနေကိုသူနဲ့ငင်းညာရေးယူထားတဲ့အဖွဲ့တွေကိုကိုယ်အောင်ပြဲအောင်လုပ်ပြီးမှသူကဒီနေရာတွေကိုပြန်ယူတဲ့အတွက်သူ့ရဲ့သဘောထားအခြေခံတွေမမှန်ကန်မှုကြောင့်ဒီပြည်တွင်းစစ်ကပိုးရှေးနေရတယ်လို့ကျွန်မမြင်ပါတယ်။ဒီကြားတဲ့စစ်ကောင်းဆောင်တွေဘာတွေကလဲစစ်ဘုဘာညာလဲမတိုက်စာကြာလာတဲ့အခါကျတော့ဘသူမှတိုက်ထက်ထက်မြက်မြက်လုပ်ရည်ကံရည်လည်းမရှိတော့ပါဘူး။အဲ့တော့ကိုကကြတော့သူကသူ့နေမြေသူ့ဒေသသူ့အရက်မှာလောက်ရတာဖြစ်တဲ့အတွက်ကြောင့်သူ့ပြည်သူကိုအခြေခံပြီးလောက်ရတာဖြစ်တဲ့အတွက်ကြောင့်သူ့ဘက်ကအသာစီးရတယ်လို့ဖြစ်နေဟန်တူပါတယ်အဲ့တော့တရုတ်ကထောက်ခံစီဖြစ်စီမထောက်ခံစီဖြစ်စီဒီစစ်ပွဲကဒီတိုင်းစီးရတတ်နေတော့ဖြေရှင်းကိုရနိုင်မယ်မထင်ဘူးလို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ခုနကတော့လှပြောတဲ့အထက်မှာလည်းပါတယ်ဒီကိုကန်းနဲ့အပြစ်ခရဆေးရေးလုတ်ခတ်ကြတဲ့ကမူမမှန်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ဥအောင်လင်းထုတ်ကကိုရိုင်းအတွေ့အကြုံရှိရတဲ့ပုဂ္ဂိုလ်ကျွန်တော်လည်းမေ့ကြပါတယ်အဲ့ဒီအပြစ်ခရစေးရေးကနေပြီးတော့ညီငယ်အစ်စင်ကိုဘာကြောင့်မတက်လှမ်းနိုင်ခဲ့ကြတာလဲဥုံတင်လို့
ကျွန်တော်အမြင်ပြောရရင်တော့မူမမှန်ဘူးလို့မဟုတ်ပါဘူးခင်ဗျအဲ့ဒီအချိန်ကမှကျွန်တော်တို့ရဲ့အဓိကရန်သူကဗမာပြည်ကွန်မြူနစ်ပါတီပါဗမာပြည်ကွန်မြူနစ်ပါတီကိုဒါချိန်မုံ့ဖို့ဟိုဆိုတာကညီလမ်းတစ်ခုအနေနဲ့ကျွန်တော်တို့တွန်းခဲ့တယ်အဲ့ကျွန်တော်ကိုကန့်ဝါတောက်လျှောက်ပါလိမ့်ဒါကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်သွားတဲ့အချိန်ကမှဗမာပြည်ကွန်မြူနစ်ပါတီကလည်းလူလူညီသူကငုတ်သွားတယ်နဲ့တောက်သွားတယ်နေတာမျိုးကျွန်တော်တို့ရှိခဲ့ပါတယ်အဲ့တော့ကျွန်တော်တို့လုံစင်တုံးကတမရောဆိုကဒါနိုင်ငံကိုသူ့ပြက်ပိုင်ဝင်မရှိဘူးအဲ့တကယ်နောက်ပေါ်လာတဲ့အစိုးရကမှဆွေးနွေးပါဆိုတဲ့ဒီလမ်းစီနဲ့ကျွန်တော်တို့တွားခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်တို့အဲဲပေါ်လीသူတွေတော့ဒီခေါင်းဆောင်ပိုင်းမှာဘုတုံမူကြီးစောမောင်လက်ထက်ကနဲ့ဘုတုံမူကြီးတန်းချူလက်ထက်မှာအများကြီးကွာသွားပါတယ်ဘုတုံမူကြီးတန်းချူလက်ထက်ကျတော့သူကဒီငင်းငိုင်းနဲ့အပြစ်ခတ်ရဆက်ရေးကိုနိုင်ငံကြီးလက်နဲ့တစ်ခုတင်နေသူကတုံးခဲ့တယ်ဆိုတော့ကျွန်တော်အလုံးကြားပါလိမ့်မယ်အပြစ်ခတ်ရဆက်တစ်ခုတစ်ပွဲတစ်ခုတစ်ပွဲဒီလိုမှာကျွန်တော်ပြောပြောပြီးတော့မှကျွန်တော်ခေါ်သွားတယ်နောက်ဆုံးဘယ်မှာသွားပြီးတော့မှကျွန်တော်တို့ကိုယ်ခံစားရတယ်ဆိုတော့ကရင်နဲ့ကျွန်တော်ကရင်ယူနဲ့ငင်းငိုင်းရေးလုပ်တယ်ကျွန်တော်တို့96မှာကျွန်တော်ငင်းငိုင်းရေးရဖို့အတွက်ကိုငင်းငိုင်းလေးလုပ်တော့တယ်ဘာမှဒီစကယ်လုံးလောက်ပဲကျွန်တော်တို့လုပ်တယ်ဒါမင်းနဲ့အဲ့ဒီအချိန်ကမှကျွန်တော်တို့ကိုပြန်မြုပ်မှအမိန်ပေးတာကဒီကရင်နဲ့ပတ်သက်ပြီးတော့မှကိန်းယူဟာတကယ်တတန်းချေတော့ဘုံဖွဲ့ဖြစ်တယ်နိုင်ငံရေးလမ်းရင်ရှိတယ်ဘာသာရေးကခရစ်ယာန်လေးဖြစ်တယ်နိုင်ငံတကာဆက်ဆံရေးရှိတယ်ဆိုရင်ဒီချက်တွေတော့မင်းတို့ကိန်းယူကိုတော့ဆရာကျန်တဲ့အဖွဲ့တွေကိုမပေးနိုင်ဘူးကိန်းယူကိုတော့ငင်းငိုင်းနဲ့လည်းနဲ့သေးခိုင်းနေတော့လည်းချခိုင်းရမယ်ဆိုတော့ငူကိုချပြီးတဲ့အခါမှာကိန်းယူနဲ့ကျွန်တော်တို့စဉ်းမြဲပြတ်သွားတယ်မူလညီမတားတဲ့အရာမျိုးသားဒီညီလာခံမှလည်းဒီတိုင်းနာနဲ့ပတ်သက်ပြီးတော့မှကျွန်တော်ကမပြီးတော့ဘူးနောက်တစ်ခါကိုကန့်ကိုလည်းလာကျွန်တော်တို့2009မှာငယ်ရတော့ဆက်လို့ရမယ်ဆိုပြီးတော့မှမောင်းထုတ်တယ်ဗျာအခုကဒီတက္ကသိုလ်ကြီးကအခုပြန်ပေါ်လာတဲ့နေသားမှုရှိပါလေခင်ဗ
ျဟုတ်ကဲ့နောက်တစ်ခုကျွန်တော်မေ့ရတာအခုတော့ဒါစီးရင်နဲ့မပြေလည်နိုင်ဘူးစီးရင်နဲ့ဒီကိစ္စကိုမဖြေရှင်းနိုင်ဘူးဆိုတာကိုနှစ်ဖက်စလုံးကသဘောပေါက်ကြတယ်လို့ဥက္ကဋ္ဌထင်ပါသလားတကယ်လို့များသဘောပေါက်ခဲ့ရဆိုရင်ဘာဖြစ်လို့မြန်မာတက်မတော်ဘက်ကဒီဟာကိုစီးရင်မဟုတ်ဖက်နဲ့ငင်းငန်းစွာဖြေရှင်းမယ်နေလို့ရောမရွေးသေးတာလဲ
ကျွန်တော်ကကပြောခဲ့သလိုပေါ့ဒီအခုလက်ရှိစစ်ဗိုလ်ချုပ်တွေလုပ်နေတဲ့လူကစစ်မတိုက်ဘူးနိုင်ငံရေးတွေးခေါ်မရှိလို့ပဲအဲ့တော့သူတို့ထင်တာကသူတို့ကဟာကျွန်တော်တို့ဟိုရုရှားကဝယ်တဲ့လက်နက်တွေရှိတယ်အခုဒါကျွန်တော်တို့ဆာဗီးယားကဝယ်တဲ့လက်နက်တွေရှိတယ်ပါကစ္စတန်ကတိုက်ရင်တော့ရနိုင်တယ်လို့ထင်တယ်ဒါပေမဲ့ အားလုံးပြည့်တဲ့အချိန်မှာဗီယက်နမ်လိုနိုင်ငံမျိုးတော့မှအမေရိကန်ကတိုက်လို့မရခဲ့ပါဘူးအမြောက်ကတောက်ကြားကိုလက်ပြလို့မရဘူးကိုကန့်အဖွဲ့ဆိုတာကဒီတောက်ကြားကြီးနဲ့ပဲတိုက်မှာအမြောက်တင်လည်းဘလောက်ဖြစ်ဖြစ်လေကြီးစံမဲ့ကုန်မယ်အမြောက်တလုံးကဒေါ်လာမနည်းပေးရပါလေတောင်းချီတဲ့ဒေါ်လာအများကြီးပေးရမယ်အခုကျွန်တော်တိရလောက်တဲ့အခုစစ်ပွဲမှာဒေါ်လာဘီလီယံနဲ့ချီပြီးတော့သုံးနေရတာကအပီတုပတ်ဆိုင်နေပါ
ဟုတ်ကဲ့ဝန်လင်းသားအဲ့တော့အခုသူတို့စဉ်းစားဖို့မစဉ်းစားတာနိုင်ငံရေးအမြင်မရှိလို့လို့ယူဆလား
ကျွန်တော်အမြင်တော့အဲ့တည်းပဲတခုတော့ရှိတယ်ဗျာဒါသူတို့လက်ကွက်တာလုပ်တတ်တယ်ကျွန်တော်တို့ဒီစစ်ဘုံချုပ်တွေပေါ့လေဘာလဲဆိုတော့ဒီကိုကန့်ရေးခင်းနဲ့ဒီ2015ရေကောက်ပွဲနဲ့ချိန်ကောင်းချိန်ထားနိုင်တယ်ဒါဒါကျွန်တော်တို့တန်တရားရှိဖို့အချက
်ဟုတ်ကဲ့ခင်ဗျာတော်လှန်ကြော်စောရဲ့အမြင်နဲ့သိကြည့်ပါရဲဒီနေရာမှာစိစက်တဲ့ကိစ္စမှာတရုတ်ဘက်ကလည်းပဲညဉ့်ညံ့စီခြင်းနဲ့စိစက်စီခြင်းနဲ့မကြခဏပြောနေတာတွေ့ရတယ်သူတို့ကတော့ဘလောက်ဝင်ရောက်ဆောင်ရွက်ပေးနိုင်မှထင်ပါတယ်ဒီကိစ္စကိုနိုင်ငံရေးနဲ့ဖြေရှင်းမယ်ဆိုရင
်ဟိုကျမကြားသိတဲ့လောက်တရုတ်ဘက်ကစဉ်းစားတာကတော့အခုအပြည့်ခတ်ရလက်မှတ်တွေပါတယ်ထိုးစေခြင်းနဲ့ထိုးစေပြီးတဲ့နောက်မှာအပြည့်ခတ်ရစင်းရေးစာချုပ်ကိုစောင့်ကြည့်တဲ့အဖွဲ့ကိုကုလသမဂ္ဂတို့တရုတ်တို့ထားစေခြင်းနဲ့လို့အဲဒီထားတာတွေ့ရတယ်အဲ့တော့သူကကုလသမဂ္ဂနာမည်နဲ့ဟိုညဉ့်ညံ့ရေးဆောင်တပ်သားဖြစ်နေအဲ့ဒေသတွေဝင်ပြီးတော့ဒေသဖွံ့ဖြိုးရေးတွေတိုးတက်ရေးတွေလှုပ်လိုက်လို့ရှိရင်ဒီစစ်ပွဲတွေရတယ်စုစုံကြီးကညဉ့်ညံ့သွားလိမ့်မယ်လို့သူကတွက်ပုံပြရတယ
်ဟုတ်ကဲ့ဆို2015ရွေးကောက်ပွဲမှာနိုင်ငံရေးအရာအသာစီးရနိုင်တဲ့ဒီတိုက်ပွဲကိုတိုက်ပြနေခြင်းအဖြစ်လို့တွက်တဲ့ဆိုရင်တော့အဲ့လိုတွက်တဲ့အမြင်ကတော့လှကြော်စောဘယ်လိုယူဆမလဲခင်ဗျာမှန်ကန်တဲ့အမြင်လားတကယ်ပဲသူတို့လူတို့ရဲ့အမြင်ကောင်းလာနိုင်ပြာဒီတိုက်ပွဲကိုတိုက်ပြနေတဲ့အတွက
်ကျွန်မကြည့်တာကတော့2015ရွေးကောက်ပွဲကိုမလုပ်ချင်လို့ဒီလိုပဲတိုက်နေတယ်လို့ထင်ပါတယ်အဲ့တော့ဒီတိုက်ပွဲကိုအကြောင်းပြပြီးရွေးကောက်ပွဲကိုရွှေ့ချင်လို့များလုပ်နေသလားလို့ထင်ပါတယ်သူတို့မနိုင်နိုင်ဘူးဆိုတာစစ်ကောင်မတက်မတော်ကသိနိုင်ပါတယ
်ဟုတ်ကဲ့ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့သုံးသက်ချက်ဦးအောင်လင်းထွေရဲ့သဘောပြောပါခင်ဗျာ
ပထမဆုံးဒီဖွဲ့စည်းပုံပြင်ဖို့မပြင်ဖို့ကိစ္စကစစ်တပ်ပါဖို့မပါဖို့ကိစ္စတွေကကျွန်တော်ဒီချိန်ခါမှာစစ်တပ်ရဲ့ရေးပါမှုရှိတယ်ဆိုတဲ့ဥစ္စာကိုသူတို့ပြချင်တယ်အဲဒါကြောင့်လို့သူတို့ကလည်းရခိုင်ကျွန်တော်တို့ဘလောက်အချိန်ပေါ့ဒီဖွဲ့ရင်းနဲ့ဆက်ပြီးတော့မှဒီစစ်တပ်ပြနေတယ်ဆိုတဲ့ဥစ္စာကဟိုဒါစဉ်းစားပြပြတ်ပါနောက်တစ်ခုကကျွန်တော်တို့ကစစ်တပ်ထဲနေတဲ့ဇုံကပေါ့လေဒါဒီစစ်တပ်ဆိုတာကတပုံမရှိရင်အလကားပဲဆိုတဲ့ပုံစံမျိုးအဲ့ဒီခေါင်းထဲမှာရိုက်သွင်းထားတဲ့အတွေးခွန်မျိုးတွေရှိပါတယ်ဒါတဘုံရှိအောင်များဗီတာမင်ကဖန်တီးပြီးတော့မှတိုင်းပြည်ကိုဆက်ပြီးတော့မှစစ်တပ်ကစိုးမိုးလို့ရအောင်များလုပ်နေသလားလို့တံမြားရှိပါတယ်ခင်ဗျ။
ဟုတ်ကဲ့ဆိုတော့နောက်ဆုံးကတော့တည်င်းဤဖြစ်ဖြစ်နိုင်ငံရေးညဉ့်ညံ့ရေးနည်းနည်းဖြစ်ဖြစ်ပြည်လဲအဆုံးသတ်သွားမယ်အထင်ကဘလောက်လူသေးတယ်လို့အကြံပြန်ခက်တို့တွေ့ကြည့်ပါလားခင်ဗျ။တ
ည်င်းရဖြစ်ရှိမှုကတော့လုံးဝမဖြစ်နိုင်ဘူး။အဲ့တော့ခုနဒေါ်လာကျော်သောပြောသလိုပဲတရုတ်လိုနိုင်ငံမျိုးကပြီးတော့မှကြားဝင်ပြီးတော့မှဗမာအစိုးရကိုအဲ့ချောင်းကောင်ပြပြနဲ့ပြောတာတစ်မျိုးပါဗျာအဲကျွန်တော်တို့တစ်ဖက်ကလည်းတစ်ဖက်ကလည်းဒုက္ခပြမှာမှာပမာသွားအနေနဲ့ဒီစိတ်ကိုရအောင်သူလုပ်လိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဒေါ်လာခင်ဗျာဒီဥစရာဒုက္ခပြမယ်ခိုင်းမယ်တော့ဖြစ်နိုင်ပါမလားခင်ဗျာ
အတူကတော့အခုပန်ကင်းတမန်ကင်းကိစ္စတွေကိုအရင်တုန်းကလို့တူတူတိတ်တိတ် low profile သူတို့နေစရာမလိုတော့ဘူးနေလို့မဖြစ်တော့ဘူးလို့ပြောတယ်။ဒါကြောင့်မို့သူတို့က hot spot တွေပေါ့ဆိုအပူဒေသတွေကိုတတ်နိုင်တဲ့မြားလက်ဦးရှိရှိဝင်ရောက်ဖြည့်ရှင်းပေးတဲ့နယ်ဆိုပြီးပြောနေတဲ့အတွက်ဗမာပြည်အရေးမှလည်းတစုံတရာပါဝင်ပတ်သက်လာမယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်မစဉ်းစားတာကတော့အဓိကဗမာတပ်မတော်အနေနဲ့သူတစ်သက်လုံးရရှိထားတဲ့နိုင်ငံရေးဩဇာစီဝိုင်းဩဇာတွေကိုတခြားလူတွေနဲ့မျှဝေရမယ်မျှဝေပေးရမယ်ဆိုတာသဘောပေါက်လာမှဒီကိစ္စတွေကပြေလည်နိုင်တယ်လို့ထင်ပါတယ
်။ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။မနေ့ပြန်ကြတာပရင်းနဲ့မနေ့ပိုင်းစီစဉ်နေမှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကဏ္ဍကိုပြန်ပြီးနားဆင်ရမှာပါ။လိုင်းတိုမီတာ24 40 48 နဲ့ 50 ရောကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့မြန်မာတခွင်ကဏ္ဍကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ NLD ပါတီရဲ့ပညာရေးကွန်ရက်ကနေသင်တန်းမျိုးစုံပေးနေတဲ့အထက်မှာ
Gift for Education ဆိုတဲ့အစီအစဉ်ကတော့မူလာရာနဲ့အလဲရန်ပြဆရာဆရာမတွေကိုအင်္ဂလိပ်စာအခမဲ့သင်ကြားပေးနေတဲ့အစီအစဉ်ဖြစ်ပါတယ်။ဆရာဆရာမတွေကိုမွန်မန်သင်တန်းတွေပေးခြင်းအပြင်ကျောင်းသူကျောင်းသားတွေရဲ့ပညာရေးလိုအပ်ချက်တွေပိုပြီးပြည့်မီလာမယ်ဆိုတဲ့ရည်ရွယ်ချက်တွေနဲ့ဆရာဆရာမတွေအတွက်တစ်နှစ်တစ်ခါလုပ်ပေးနေတဲ့အင်္ဂလိပ်စာသင်ကြားရေးဒီအစီအစဉ်ကိုမြန်မာတခွင်အစီအစဉ်ကနေမတင်ကြီးလင်းကတင်ပြထားပါရရှင
်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ NLG ပညာရေးကွန်ရက်ကအစီအစဉ်တစ်ခုဖြစ်တဲ့ Gift for Education အစီအစဉ်ဟာကျောင်းဆရာဆရာမတွေကိုအင်္ဂလိပ်စာအခမဲ့သင်ကြားပေးနေတဲ့သင်တန်းတစ်ခုဖြစ်ပါတယ်။ပညာဒါနအခမဲ့သင်တန်းတွေဖွင့်လေးလေးရှိတဲ့ NLD ပညာရေးကွန်ရက်ရဲ့ဒီအစီအစဉ်မှာဆရာဆရာမတွေကိုလေ့ကျင့်ပေးခြင်းအပြင်နိုင်ငံရဲ့ပညာရေးစနစ်ကိုအထောက်အပံ့ပြုနိုင်တာကြောင့်ဒီအခမဲ့သင်တန်းကိုဖွင့်လှစ်ပေးတာဖြစ်တယ်လို့ကုညီထောက်ပံ့သူတို့ဖြစ်တဲ့စုပညာပိမန်ကဒေါ်စန်းဝင်းခိုင်ကအခုလိုပြောဆိုလိုက်ပါတယ်
။ဆရာဆရာမတယောက်ဒီနေ့စနစ်တကျစာပေပညာကိုကလေးတွေကိုသင်ပေးနိုင်မှကလေးတွေဒီမှန်ကန်သောပညာရေးကိုရရှိမယ်။အဲ့ဒီတော့ကလေးတွေမှန်ကန်တဲ့ပညာရေးကိုရရှိဖို့ဒီဆရာတယောက်ကို train ပေါ့နော်မှန်ကန်သောနီလန်းကိုပေးလိုက်ရင်ကလေးပေါင်း100 1000 1000အဲ့ဒီဥစ္စာဒီမှန်ကန်သောနီလန်းကိုရသွားမယ်။
နိုင်ငံတကာမှာဘုံဘာသာစကားအဖြစ်အသုံးပြုနေပြီဖြစ်တဲ့အင်္ဂလိပ်ဘာသာကိုမြန်မာနိုင်ငံမှာသူငယ်တန်းကစပြီးသင်ကြားနေပြီဖြစ်တာကြောင့်ငယ်စဉ်ကတည်းကမှန်ကန်တဲ့အင်္ဂလိပ်စာသင်ကြားမှုရရှိစေဖို့လူမှုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းအမြဲတစေအားပေးတိုက်တွန်းနေတယ်လို့ဒေါ်စန်းဝင်းခိုင်ကဆိုပါတယ်
။ဟိုစနစ်တွေကလည်းပြောင်းလာပြီခေတ်တွေကလည်းပြောင်းလာပြီဆိုတဲ့အခါကျတော့အင်္ဂလိပ်စာသည်အရင်အရေးကြီးတဲ့အစိတ်အပိုင်းကိုရောက်လာပါတယ်။အဲ့တော့ကလေးတွေကိုလည်းပဲဒီကျောင်းတွေမှာမူလရန်ကနေစပြီးအင်္ဂလိပ်စာသင်နေတယ်ဆိုတဲ့အခါကျတော့အင်္ဂလိပ်စာကိုမှန်မှန်ကန်ကန်သင်ကြားပေးနိုင်မှသာလျှင်ကလေးတွေရဲ့ဒီဟိုရှေ့ဆက်ရမယ့်အနာဂတ်ကလည်းပဲတိုးတက်ဖွံ့ဖြိုးမယ်။အဲ့ဒါကြောင့်မို့လို့အင်္ဂလိပ်စာသည်အရေးကြီးတယ်အရေးကြီးတဲ့ဘာသာရပ်ဖြစ်တဲ့အတွက်နော်အိုတခြားဘာသာရပ်ထက်ကိုစာရေးအင်္ဂလိပ်စာသည် international နဲ့သက်ဆိုင်တဲ့အတွက်အင်္ဂလိပ်စာကိုအခြေခံပြီးတော့အင်္ဂလိပ်စာကိုပို့ပြီးတော့ဟိုထိထိရောက်ရောက်သင်ကြားပေးခြင်းတဲ့စိတ်ဆန္ဒရှိတယ်။ဒေါအောင်ဆန်းစုကြည်ကလည်းအမြဲတမ်းပဲအဲ့ဒီဥစ္စာကိုတိုက်တွန်းပါတယ်
လက်တလုံးမြမပညာရေးလောကမှာကျောင်းသူကျောင်းသားတွေအနေနဲ့စာတင်ကျောင်းကတင်ကြားပေးတဲ့သင်ခန်းစာတွေအပြင်ပြင်ပသင်တန်းတွေကျူရှင်တွေတက်ပြီးထပ်မံလေ့လာနေကြရပါတယ်။ဒီလိုကျောင်းသားတွေကိုနိုင်ငံတကာအသိမီတဲ့အင်္ဂလိပ်စာသင်ခန်းစာတွေတင်ကြားပေးနိုင်ဖို့ဆရာဆရာမတွေကလည်းပညာရေးပြည့်ဝနေဖို့လိုအပ်တယ်လို့ပညာရှင်တွေကထောက်ပြပြောဆိုနေတာတွေလည်းရှိနေပါတယ်။Gift for Education အစီအစဉ်ကိုစတင်အကောင့်ထဲပေါ်သူလည်းဖြစ်အစီအစဉ်အတွက်ငွေကြေးနဲ့တင် जा ပို့ချရေးဆိုင်ရာအကူအညီတွေလည်းထောက်ပံ့ပေးနေတဲ့ဒေါ်စနာခင်ကမြန်မာနိုင်ငံကဆရာဆရာမတွေရဲ့အင်္ဂလိပ်စာအခြေအနေကိုအခုလိုသုံးသပ်ပါတယ်
။တချို့တွေကအသက်ကြီးပြီးတော့အရင်ကတည်းကဟိုကျောင်းဥတီပါရေးပဲလုပ်ခဲ့ပြီးမြင့်နှစ်ပေါင်းကများသွားတော့သူတို့ရောအင်္ဂလိပ်ကိုလည်းအင်္ဂလိပ်ဘာသာနဲ့လည်းစကားမပြောဘူးအဲ့ဒါ။နောက်ပြီးတော့ကြံတဲ့ဟာတွေသူတို့အင်္ဂလိပ်စာသင်တော့မယ်။တတန်းနှစ်တန်းသုံးတန်းမှာသင်မဲ့ဆရာမတွေကလည်းဒီစာအုပ်ကိုပဲသူတို့ဖတ်ပြီးတော့ဖတ်တတ်တာလွဲလို့သူတို့ဘာမှဒီစာအုပ်ဒီစာမျက်နှာတစ်ကိုသင်ပြီးစာမျက်နှာနှစ်ကိုသွားဖို့ပဲသူတို့ဘာမှသူတို့အနေနဲ့ဟို extra exercises တွေပဲပေးဖို့လဲသူတို့မလုပ်တတ်ဘူးဆိုတော့သူတို့ကတိတ်ပြီးတော့နေပါတယ် level က
အင်္ဂလိပ်စာသင်ကြားရမှာလိုအပ်တဲ့သင်ထောက်ကူပစ္စည်းတွေကိုလည်းစီစဉ်ထားပေးတယ်လို့သူကပြောပါတယ်
စာသင်မှုဟာတွေကြတော့သူတို့တွေက reference books တွေလိုတယ်မရှိဘူးလေဘယ်တော့မှမရှိဘူး reference books တွေတခါမှမရှိဘူးအဲ့တော့ reference books တွေလဲဟိုဘက်ကနေပြီးတော့အဲ့လိုပဲအလှခနာပေါ့နော်အဲ့ဒါရဲ့ပြီးတဲ့ခါကျတော့လေသူတို့အတွက်ကိုဒီအစိုးရရဲ့စာအုပ်တွေနဲ့သုံးတော့အစိုးရစာအုပ်တွေမှာဒီ exercises တွေကမလုံလောက်ဘူးမလုံလောက်တော့ဟိုဘက်ကနေပြီးတော့ဟိုမှာ American မှာသင်တယ်လို့ workbooks ပေါ့နော် worksheets အဲ့အမျိုးတွေလည်းယူခဲ့တယ်။နောက်ပြီးတော့သူတို့ဒီအငယ်တားနေမှာသင်မှုကလည်း songs နဲ့အဲ့ဓာတွေလည်း disc လေးတွေယူခဲ့တယ်။စာအုပ်တွေလည်းယူခဲ့တယ်သူတို့ကိုလည်းကူးပေးလိုက်မယ်။မနှစ်ကလည်းကူးပေးလိုက်တယ်။ဆိုတော့သူတို့ကျောင်းနေမှာသူတို့ကပြန်သွားတဲ့အခါကျရင်ဒီတိုင်းပဲသင်နိုင်တယ်
2014ခုနှစ်ကပထမအပတ်စဉ်တင် जा ပေးခဲ့တဲ့ဒီအစီအစဉ်မှာ NLD ပညာရေးကွန်ရက်မှာအခမဲ့စာတင် जा ပေးနေတဲ့ဆရာတွေအပြင်ဖုံးတော်ကြီးပညာတင်ကျောင်းနဲ့အစိုးရစာတင်ကျောင်းကဆရာတွေလည်းလာရောက်တင် जा ကြပါတယ်။မူလရန်းနဲ့အလဲရန်းပြဆရာတွေကိုအင်္ဂလိပ်စာတင် जा ရမှာအခြေခံဖြစ်တဲ့အင်္ဂလိပ်စာရေးသားတည်ကုန်နိုင်စွမ်းဖတ်ရှုသဘောပေါက်နိုင်စွမ်း တရာမှန်ကန်စွာရေးသားနိုင်စွာနဲ့အင်္ဂလိပ်ဝေါ်ဟာရတွေအပြင်ကလေးငယ်တွေကိုတဆင့်ပြန်လဲသင်ကြားဖို့အင်္ဂလိပ်သချင်းတွေပါသင်ကြားပေးနေတာပါတင်းနှန်းကိုလာတက်တဲ့ကျောင်းဆရာတဦးကလည်းဆရာတဦးရဲ့ပညာရေးပြေဝမှုကကျောင်းသားတွေအပေါ်မှာအကျိုးသက်ရောက်မှုအများကြီးရှိနိုင်တယ်လို့သုံးသပ်ပါတယ
်ဆရာတယောက်က 100% ရှိရတရားဆရာတယောက်ကကလေးကိုပြန်ပေး 100% ပေးနိုင်တယ်လေအဲ့လိုမျိုးဆိုကို့မှာသာ 100% knowledge ရှိခင်ကလေးကို 100% ပေးနိုင်တယ်အဲ့လိုဆိုရင်ကလေးမှာ 100% မရခင်တော့ 90% လောက်ရရင်သူပြန်လေးလာလို့ဆို 100% ပြည့်သွားနိုင်တယ်။ဆရာတယောက်ရှိမှငကိုတဲ့ဝါရှိတာ 50% လောက်ပဲရှိရင်အဲ့ဆရာဘယ်တော့ဘယ်လင်းနေမှ 100 မပေးနိုင်ဘူး။အဲ့လိုဆိုရင်အဲ့ကလေးတွေကကျန်တဲ့ 50% ကိုဖြည့်ဖို့တော့ကသူတို့အပကုံလေးလာမယ်။ကျွန်တော်တို့ကြတော့ကျွန်တော်တို့ကိုယ်တိုင်ပြန်မခံပြီးဆရာတွေကိုယ်တိုင်လာလုပ်လိုက်တဲ့အတွက်ကြောင့်မဟုတ်ဘူးဖြစ်သွားလဲဆိုတော့ကျွန်တော်ပြန်ပေးနိုင်တော့တယ်။ကလေးတွေကနည်းနည်းလေးလုပ်လိုက်တာနဲ့မိသွားတာပေါ့။အဲ့လိုမျိုးချိုးချိုးဆိုရပါတယ်။ဆရာတော်ရင်တပည့်တတ်တာပေါ့။
လောလောဆယ်ရန်ကုန်မှာပဲဖွင့်နိုင်သေးတဲ့ Gift for Education တင်နန်းကျောင်းကိုအနီးအနားမြို့ငယ်တွေကဆရာတွေလာရောက်လေ့လာကြပါတယ်။ဒီဆရာတွေကိုဝါရီအင်္ဂလိပ်ကျောင်းထွက်ဆရာမကြီးတွေပုဂ္ဂလိကအင်္ဂလိပ်ကျောင်းကဆရာတွေကဦးစီးပြီးတော့သင်ကြားပေးနေတာဖြစ်ပါတယ်။အင်္ဂလိပ်စကားပြောနဲ့ထိတွေ့မှုရှိနေအောင်တင်နန်းကာလမှာနိုင်ငံခြားသားဆရာတွေလည်းဝင်ရောက်သင်ကြားပေးတာမျိုးတွေရှိပါတယ်။ပညာသင်ကြားပေးနေသူတွေရောသင်ယူနေသူတွေပါအခကြေးငွေတစ်စုံတရာမရပဲဖွင့်လှစ်ထားတဲ့ဒီသင်တန်းအတွက်ငွေရေးကြေးရေးအခက်အခဲတွေရှိတယ်လို့ဒေါ်ဆန္နာခင်ကဖွင့်ဟပါတယ
်ဆိုမနေ့ကတော့ဟိုဒီမှာလာတဲ့ volunteer ဆရာမတွေကို transportation ပဲပေးနိုင်တယ်ဒီနေ့တော့နည်းနည်းလေးပတ်စံပိုရှာပြီးတော့သူတို့ကိုလာသင်တဲ့ instructor တွေပေါ့နော်သူတို့ကိုတော့ honorarium ပေးမယ်လို့ဒါမဲ့အဲ့ဒါလည်းနေပါတယ်လीပြီးတော့ဟို teaching assistant လည်းရှိတယ်ဒီနှစ်က teaching assistant လည်းခန့်ထားတယ်သူတို့လည်းသင်တဲ့သဘောပေါ့နော်အဲ့တော့သူတို့လည်းပေးမယ်ပေါ့နော် honorarium ဒါမဲ့အခက်အခဲရှိတယ်ဟိုမှာရှာတယ်
လာမယ့်နှစ်အတွက် American အစိုးရရဲ့အခွန်ကင်းလွတ်တဲ့ထောက်ပံ့ငွေရရှိပြီးဖြစ်တာကြောင့်အခုထပ်တော့အဆင်ပြေမယ်လို့သူကဖြေဆွပါတယ်။တင်ကြားမှုစွမ်းရည်အမှန်တကယ်လိုအပ်နေတဲ့ဆရာတွေကိုလေ့ကျင့်ပေးရကနေမြမပညာရေးလောကကိုတစ်ဖက်တစ်လမ်းကနေတိုးတက်စေဖို့ရည်ရွယ်တဲ့ Gift for Education အစီအစဉ်ကို NLD ပညာရေးကွန်ရက်လက်အောက်ခံစုပညာပိတ်မှန်မှာဖွင့်လှစ်နေပြီးလက်ရှိမှာတော့မူလာရန်နဲ့အလဲတန်းဆရာအယောက်ပေါင်း50ခန့်တက်ရောက်နေပါတယ်။တနစ်တခါနွေရာသီကျောင်းပိတ်ရက်မှာဆရာတွေကိုတင် जा ပေးနေတဲ့ဒီအစီအစဉ်ကိုအခြားမျိုးတွေမှလည်းတွားရောက်ဖွင့်လှစ်ဖို့ဦးစီးဆောင်ရွက်နေသူတွေကကြိုးစားနေကြပါတယ်ရှင
်။နောက်တင်ကြီးလင်းတင်ဆက်ထားတဲ့မြန်မာတခွင်ကဏ္ဍကိုနားဆင်ခဲ့ရတာပါ။ VOA ကနေပုတ်ထူးနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်။ကျမတို့ VOA အတန်လွှင့်နေတဲ့တနအီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။ခုထုတ်လွှင့်ပေးနေတဲ့ပုတ်ထူးနေစီစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလက်ကြီးညာပေးပါအောင်ရှင်
။ရှစ်တော်အရှတိသပြလဲရင်မှမျောနေကြတဲ့ရွှေပြောင်းနေထိုင်သူတွေနဲ့လူမောင်းခုတ်ကူးကန်သူထောင်ပေါင်းများစွာအရေးနဲ့ပတ်သက်လို့ဘန်ကောက်မြို့မှာဆွေးနွေးမယ့်ညီလာခံကိုမြန်မာနိုင်ငံလက်တရောက်ဖို့စီစဉ်နေတယ်လို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါရယ်ပြဿနာကိုလက်တွဲပြင်ရှင်းဖို့လိုအပ်နေတာကြောင့်မေလ29ရက်နေ့မှာကျင်းပမယ့်ညီလာခံကိုမြန်မာနိုင်ငံကကိုယ်စားလှယ်ဖွဲ့ဖွဲ့ဆီလုပ်ဖို့စဉ်းစားနေတဲ့အကြောင်းမြန်မာနိုင်ငံဒုတိယနိုင်ငံကြားရေးဝန်ကြီးဦးတန်ကျော်ကဘန်ကောက်မြို့မှာသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါမနေ့ကမြန်မာနိုင်ငံကိုသွားမယ့်အမေရိကန်နိုင်ငံနိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာလည်းသူ့ရဲ့ခီးစဉ်တွင်ဆိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာလေစီပြေဒုက္ခသည်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့ဒီကနေ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်ယူအန်နိုင်ငံအနောက်ပိုင်းကရမ်ဒီမျိုးကိုအဲဆစ်သွေးကြွရဲ့လက်ကနေပြန်လည်သိမ့်ဖက်ဖို့ကြိုးပမ်းမဲ့ဆုံးဖြတ်ချက်နဲ့ယူရိုဝန်ကြီးချုပ်ကိုအမေရိကန်ဆွေးရကအားပေးထောက်ခံသွားမှာဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားကထပ်မံကြေညာပြောကြားလိုက်ပါတယ်။လက်တလုံးမှာတော့ယူရိုတပ်ဖွဲ့ရင်းနဲ့ရှီယာပြည်သူစစ်တီရမ်ဒီမျိုးအနည်းမှာအင်အားပြည့်ထားကြပါတယ်။ယူရိုနျူကလ িয়ার ရေးကဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်မှာနိုင်ငံတကာစုံစမ်းစစ်ဆေးသူတွေယူရိုသိပ္ပံပညာရှင်တွေနဲ့တွေ့ဆုံခွင့်စစ်စခန်းတွေကိုတွားရောက်ခွင့်နဲ့မပေးနိုင်ဘူးလို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမနီကပြောကြားလိုက်ပါတယ်။ရာဇီဥတုဖောက်ပြန်မှုတွေကြောင့်တဘာကပ်ပီအန်နီယံနဲ့လူသားချင်းစံနာမှုဆိုင်ရာအချက်အလက်တွေပုံမှန်ချိထွားလာနေပြီးတိုင်းပြည်ရဲ့အမျိုးသားလူညွန့်ရေးပေါ်တိုက်ရိုက်ချင်းချောက်နေတဲ့အကြောင်းသမ္မတဘရက်အိုဘားမားကသတိပေးလိုက်ပါတယ်။ Connecticut ပြည်နယ် New London မြို့မှာမကြာခင်နိုင်ပိုင်းတွင်ကျင်းပမဲ့ American ကမ်းခြေဆောင်တပ်ဖွဲ့ရဲ့တင်းနှင်းစင်ပွဲအခမ်းအနားမှာပြောကြားမဲ့မင်းငွန်းနဲ့သမ္မတကထပ်သွင်းပြောဆိုဖို့စီစဉ်ထားတာပါ။
တရင်ချင်းချုပ်ကိုကောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်းမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းတိုမီတာ24နဲ့40ရိုးကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရွှင်လန်းပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.